Welcome to the Voice of America in Burmese.
မြန်မာပြည်အသက်တာရှင်များဘေးကင်းလုံခြုံနဲ့မနေ့ခင်းဖြစ်ပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်နိုဝင်ဘာ18ရက်တနင်္ဂနွေမနေ့ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပါတပြိုင်တည်းတည်းရိုက်ထုတ်လွှင့်နေတာပါမနေ့6ရက်ကနေ9:00တင်ဆက်မဲ့အခု VOA မနေ့ခင်းအစီအစဉ်ကိုတော့ကျွန်တော်ညီငယ်ရင်းကတာဝန်ယူတက်ဆက်သွားမှာပါဗျာ
ရုရှားနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုလာမယ့်နှစ်မှာတန်တမာရေးနီလာနဲ့အဆုံးသတ်ဖို့လိုလားကြောင်းယူကရိန်းသမ္မတကပြောပါရယ်လေဗနွန်မှာအစ္စရေးကဝင်ဟင်ဂါရောမြေပြင်ကပါအပြင်းထန်ဆက်လက်တိုက်ခိုက်နေပါတယ် G20 နိုင်ငံများရဲ့လူမှုရေးညီလာခံမှာလူသန်း600ကို2030မှာဆင်းရဲတွင်းကကယ်ထုတ်နိုင်ရေးဆွေးနွေးခဲ့ကြပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေပြီးမှတော့မြန်မာလူငယ် Gen Z တွေအကြောင်းရိုက်ကူးထားတဲ့ရုပ်ရှင်တစ်ခုအမေရိကန်နိုင်ငံ Maryland ပြည်နယ်မှာပြသတဲ့သတင်းပေးပို့ချက်တခုလည်းဥစွာတင်ဆက်ပါမယ်အဲ့ဒီနောက်မှာတော့ passing ကဏ္ဍတွေထဲမှာစစ်ကောင်စီရဲ့စစ်မှုထမ်းဥပဒေကြောင့်ရီမန်းချက်လမ်းလွဲကုန်ရတဲ့လူငယ်တွေအကြောင်းကိုတို့အတန်စီစဉ်မှာကြားဖို့ရှိပါတယ်။အဲ့နောက်ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်အာရှနိုင်ငံရေးလေယာစီဝါသတင်းများဥဒုရာသီနဲ့အနာဂတ်ကဘာသတင်းတွေကသူတက်ဆတဲ့ passing ကဏ္ဍတွေကိုစတိုက်တက်ဆက်ဖို့လည်းရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတဲအောင်သတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ။
အောက်တိုဘာလ1ရက်ကစပြီးလေဗနွန်ကိုဝင်တိုက်နေတဲ့အစ္စရေးတပ်တွေဟာစနေနေ့မှာလေဗနွန်အတွင်းပိုင်းအထိရောက်လာတယ်လို့လေဗနွန်အစိုးရ NNA သတင်းမှာဖော်ပြပါတယ်။ Hezbollah တွေနဲ့အပြင်းထန်တိုက်ခိုက်ခဲ့ပြီးစနေအစောပိုင်းမှာပြန်ဆုတ်သွားတယ်လို့လည်းပြောပါတယ်။ Israel နယ်စပ်က3မိုင်ကျော်အကွာမှာရှိတဲ့လေဗနွန်တောင်ပိုင်းချမရွာရဲ့ဗျူဟာကျတဲ့တောင်ကုန်းကိုစနေအစောပိုင်းမှာအစ္စရေးတပ်တွေတိုက်ပိုက်ခဲ့တာဖြစ်ပြီးနောက်မှာပြန်ဆုတ်သွားတယ်လို့ဖော်ပြထားပါတယ်။ပြန်ဆုတ်သွားတဲ့တပ်တွေကချမကရှင်မွန်ဝုတ်ကျောင်းနဲ့နေအများပြကိုပါဖောက်ခွဲဖျက်ဆီးသွားတယ်လို့လည်းလေဗနွန်သတင်းမှာဖော်ပြပါတယ်။ဒီပြောကြားချက်အတွက်တိကျအတိမပြုတ်နိုင်သေးပါဘူး။အစ္စရေးစစ်တပ်ကတော့လေဗနွန်သတင်းစာပါအချက်တွေအတွက်တုံ့ပြန်ပြောဆိုတာမရှိသေးပေမဲ့သူ့တပ်တွေဟာလေဗနွန်တောင်ပိုင်းကရှေးပြစ်မှတ်တွေကိုဆက်ပြီးတိုက်ခိုက်နေတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးစစ်လေယာဉ်တွေကဘေရွတ်တောင်ပိုင်းဆင်ကျေဘုံနဲ့တိုင်ရီစိတ်ကမ်းမြို့ပါဝင်လေဗနွန်တောင်ပိုင်းဘုံကျဲနေချိန်မှာအခုလိုမြေပြင်ထိုးစစ်ဆင်လာဖြစ်ပါတယ်။ဘေရွတ်က Hezbollah ရဲ့ခိုင်မာချေကုတ်ယူထားတဲ့ဒိုင်ယာလို့လူသိများတဲ့နေရာကိုအစ္စရေးကဝင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်မှာဒေါနယ်ထရန့်သမ္မတတာဝန်ပြန်ထမ်းဆောင်လာခြင်းအတွက်ယူကရိန်းနဲ့ရုရှားနှစ်နိုင်ငံစလုံးကပြင်ဆင်နေချိန်မှာပဲယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကရုရှားနဲ့ဖြစ်ပွားနေတဲ့စစ်ပွဲကိုလာမယ့်နှစ်မှာတန်တမာရေးနည်းလမ်းတွေနဲ့အဆုံးသတ်ဖို့သူလိုလားတယ်လို့စနေနေ့မှာပြောပါတယ်။2025 February ဆိုယူကရိန်းကိုရုရှားကျူးကျော်တာ3နှစ်ပြည့်ပြီဖြစ်ပြီးခုမကြာခင်ကလည်းရုရှားတပ်တွေကလက်နက်နဲ့တပ်သားအင်အားသာတဲ့ယူကရိန်းရဲ့မြို့ရွာတွေကိုထတ်ပြီးတော့တင်ထားတာဖြစ်ပါတယ်။ယူကရိန်းကို American ဆေးကူညီပေးတာအတွက် Trump ကဝေဖန်ခဲ့တာကြောင့်ရှင်းနှစ်ထဲ Trump သမ္မတဖြစ်လာခြင်းမှာယူကရိန်းစစ်ပွဲအလားအလာအတွက်မေးခွန်းထုတ်စရာတွေဖြစ်လာနေပါတယ်။တချိန်တည်းမှာပဲရုရှားမဟာမိတ်မြောက်ကိုရီးယားကဒီစစ်ပွဲမှာရုရှားကိုကူဖို့တပ်သားထောင်နဲ့ချီဆဲလွတ်ထားတာဖြစ်ပါတယ်။ယူကရိန်းသမ္မတကအမေရိကန်မှာထရန့်ပြန်လာချိန်မှာဒီစစ်ပွဲကအမြန်ပြီးသွားနိုင်တယ်လို့ပြောပြီးနောက်တနေ့မှာပဲအခုလိုစစ်ပွဲဆုံးသတ်ဖို့လိုလားကြောင်းပြောတာဖြစ်ပါတယ်။တောက်ကြနေကလည်းအနောက်နိုင်ငံခေါင်းဆောင်ကြီးတွေနဲ့နှစ်လောက်ဆက်သွယ်မလုပ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကိုဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှော့စ်ကယူကရိန်းသမ္မတကန့်ကွက်နေတဲ့ကြားကပဲပထမဆုံးတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ဟာတောင်ကိုရီးယားဂျပန်ခေါင်းဆောင်တွေနဲ့တရားတွေ့ဆုံပြီးမြောက်ကိုရီးယားကရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုကူဖို့ထောင်းနှက်ချတဲ့တပ်သားတွေဆက်လွတ်တာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုပိုကျယ်ပြန့်လာနေတာအတွက်စုပေါင်းတောင်းလှန်ဖို့ဆွေးနွေးခဲ့ပါတယ်။ပီရုနိုင်ငံလီမာမြို့မှာကျင်းပတဲ့အာရှပစိဖိတ်ဒေသတွင်နိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်တဲ့ APEC အဖွဲ့ထိပ်သီးအစည်းအဝေးမှာသမ္မတဘိုင်ဒန်ကတောင်ကိုရီးယားသမ္မတရုံစုယိုးနဲ့ဂျပန်ဝန်ကြီးချုပ်ရှီဂဲရူအီရှိဘာရောနဲ့တရားတွေ့ဆုံတာပါ။မြောက်ကိုရီးယားရဲ့ NDGB တည်ငြိမ်မှုပြပြစီနိုင်တဲ့ရုရှားနဲ့ပူးပေါင်းမှုကိုတုံ့ပြန်ဖို့နဲ့ဤပညာဆိုင်ရာလုံခြုံမှုရှိစေဖို့နှစ်နိုင်ငံလက်တွဲဆောင်ရွက်သွားဖို့ရည်ရွယ်ကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်။တောင်ကိုရီးယားသမ္မတကလည်းမြောက်ကိုရီးယားကအခုလိုတုတ်တက်သားတွေဆဲလွတ်တာဟာဒေသရင်းမှာရောဒေသပြင်ပမှာပါလုံခြုံရေးစိန်ခေါ်မှုဖြစ်လာနိုင်ကြောင်းသတိပေးချက်တရဖြစ်တယ်လို့ပြောပါတယ်။သမ္မတအင်ဗျူအမျိုးသားလုံခြုံရေးချန်ပီယံဂျိတ်ဆလိုဗန်ကလည်းမြောက်ကိုရီးယားရဲ့အခုလိုတက်သားဆဲလွတ်မှုကကြီးမားတဲ့အပြောင်းလဲတစ်ခုဖြစ်ပြီးဒါကိုအမေရိကန်ကအလေးနဲ့တတုံ့ပြန်ဖို့ရှိကြောင်းပြောပါတယ
် VOA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်လေးကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bing Juru, ဒါမှမဟုတ် Thaicom 6 Juru, Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
View American တန်ကစနေမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ် G20 စီးပွားရေးထိပ်တန်းနိုင်ငံများရဲ့လူမှုရေးညီလာခံမှာလာမယ့် 2030 ကျရင်ကမ္ဘာလူမှုရေးတန်း600ကိုဆင်းရဲရင်းကနေကယ်ထုတ်နိုင်ရည်မှန်းချက်တွေကိုဆွေးနွေးကြပါတယ် G20 နိုင်ငံများထိပ်သီးစီးပွားရေးကိုဘရာဇီးလ်မှာလာမယ့်သတင်းပတ်ထဲကျင်းပဖို့ရှိနေခြင်းမှာပဲအကျိုးဖြစ်တဲ့ကမ္ဘာအရက်ဖက်ဖွဲ့အစည်းတွေက Rio de Janeiro မှာ G20 လူမှုရေးထိပ်သီးညီလာခံချက်ကိုကျင်းပတာဖြစ်ပါတယ်November 14ရက်ကစပြီး16ရက်အထိကျင်းပတဲ့ဒီညီလာခံကိုလူပေါင်း 48,000 လောက်တက်ရောက်ခဲ့ပြီးမငြိမ်းချမ်းမှုနဲ့ဥတုရာသီပြောင်းလဲမှုဆိုင်ရာဆွေးနွေးခဲ့ကြပါတယ်။အဲဒီမှာဘရာဇီးကအဆိုပြုတဲ့ငတ်မုတ်ခေါင်းပေါင်းမှုပပျောက်ရေးကမ္ဘာမဟာမိတ်အဖွဲ့ကိုစတင်မိတ်ဆက်ခဲ့ပြီးငတ်မုတ်မှုလျှော့ချနိုင်ရေးရည်ရွယ်တဲ့မူဝါဒတွေအကောင့်ထဲပေါ်နိုင်ဖို့အတွက်ရန်မုံငွေရှာဖွေရေးစတင်ဆွေးနွေးပါတယ်။အဆိုပြုထားတဲ့အစီအမံတွေထဲမှာလူရည်တန်း900ကိုထောက်ပံ့မယ်။ငွေသားလွှဲပြောင်းရေးအစီအစဉ်တိုးချဲ့တာကလေးပေါင်းတန်း150ကျောင်းနေမှာအစားအစာတွေပေးပို့တာနဲ့အသက်6နှစ်အောက်အမျိုးသမီးနဲ့ကလေးတန်း200အတွက်ကျန်းမာရေးဝန်ဆောင်မှုပေးပို့တွေပါဝင်ပါတယ်။မန်ရီလိုအမည်ပေးထားတဲ့ Super Typhoon မုန်တိုင်းဟာဖိလစ်ပိုင်ကမ်းရိုးတန်းကိုစနေနေ့မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးလူပေါင်း6သိန်းခွဲကျော်ကြိုတင်ပြီးနေအိမ်တွေကနေဘေးလွတ်ရာကိုပြောင်းရွှေ့ခဲ့ရပါတယ်။မန်ရီဟာလာမယ့်တနင်္လာနေ့မွန်လွယ်ပိုင်းမှာနိုင်ငံလူကြီးအများဆုံးကျွန်းလဲဖြစ်ပြီးတော့အဓိကစီးပွားရေးလုပ်ငန်းတွေရှိတဲ့လူဆောင်ကျွန်းကိုဒါမှမဟုတ်တိုင်ဖုန်းမုန်တိုင်းဖြစ်နေဆက်လက်တိုက်ခိုက်ဖို့ရှိပါတယ်။တနင်္လာနေ့မှာတော့မနီလာမြို့ရောမြောက်ဘက်ကနေတဆင့်တောင်တရုတ်ပင်လယ်ကိုဖြတ်ကျော်ဝင်ရောက်ဖို့ရှိပါတယ်။စနေနေ့မှာမိုင်းရီမုန်တိုင်းဟာတနအိမ်မှာအမြင့်ဆုံးလေတိုက်နှုန်းမိုင်ပေါင်း120မိုင်နဲ့လူနေကျဲပါတဲ့ကာတမ်ဒေါနတ်ကျွန်းကိုစူပါတိုင်ဖုန်းမုန်တိုင်းဖြစ်ဝင်ရောက်ခဲ့တာဖြစ်ပါတယ်။နောက်ဆက်တွဲလေတိုက်နှုန်းကတနအိမ်မိုင်200မိုင်အထိရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မုန်တိုင်းကြောင့်46ပင်မြက်လှိုင်းလုံးကြီးတွေကတမ်ဒေါနတ်ကန်ယိုရန်ကိုရိုက်ခတ်ပြီးမြို့တော်မနီလာနဲ့တခြားထိခိုက်လွယ်တဲ့ကန်ယိုရန်ဒေသတွေမှာလာမယ့်48နာရီအတွင်း3မီတာကျော်ထိမုန်တိုင်းဒီရေလိုက်အန္တရာယ်ကျရောက်နိုင်တယ်လို့ခန့်မှန်းထားကြပါတယ
်။စနေမနေ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ။ခုတော့အပတ်စဉ်စီစဉ်နေမတင်ဆက်ခင်မှာဂျန်စီမြန်မာလူငယ်တွေအကြောင်းရုပ်ရှင်နဲ့စတင်ပါမယ်။ဆနာသိမ်းမှုကိုစန့်ကျင်ကြတဲ့ဂျန်စီမြန်မာလူငယ်တွေအကြောင်းကိုဒါရိုက်တာဒီလန်ချော့ရိုက်ကူးထားတဲ့ Zoomers အမည်နဲ့ရုပ်ရှင်စကားကို American ပြည်ထောင်စု Maryland ပြည်နယ်မှာစနေနေ့ကစတင်ပြသခဲ့ပါတယ်။အဲဒီရုပ်ရှင်ပြပွဲကိုရောက်နေတဲ့ VOA Wine တော်သူ Mac Kimpu ထွေးကိုကိုညံဝဲအောင်ကဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပြပါမယ်။မင်္ဂလာ
ပါ Mac Kimpu ထွေး။နိုဝင်ဘာလ16ရက်စနေနေ့ပေါ့လေဒီ Maryland ပြည်နယ်ထဲမှာဒီကျင်းပနေတဲ့ Zoomer ဆိုတဲ့မြန်မာပြည်အကြောင်းရုပ်ရှင်ပြပွဲကို Mac Kimpu ကအဲ့မှာအခုရောက်နေတာဆိုတော့လေအော်ဒီရုပ်ရှင်ပြပွဲကဘယ်မှာပြတာလဲပြီးတော့ဒီရုပ်ရှင်ကားကဘလို့အကြောင်းအရာပေါ်အခြေခံပြီးတော့ရိုက်ကူးထားတဲ့ရုပ်ရှင်ကားလဲဆိုတာအရင်ပြောပြပေးပ
ါဟုတ်ကဲ့ပါကိုညာဝင်းအောင်ကြီးမင်္ဂလာပါရှင်ဆိုတော့အခုဒီကျွန်မအခုရောက်နေတာကတော့ Maryland ပြည်နယ် Photomax ဆိုတဲ့ဒေသမှာရှိတဲ့ Kevin Chun အလဲတန်းချောင်းမှာပါဒီကနေ့ကတော့ဒီ Zoomer ဆိုတဲ့ရုပ်ရှင်ဇက်လန်းကိုဒီ Maryland ပြည်နယ်မှာဒါပထမဆုံးချိန်လာပြလာလေဖြစ်ပါတယ်။ဒီရုပ်ရှင်ဇက်လန်းလေးကတော့အဓိကဒီ2021မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာဒီလှုပ်ရှားမှုတွေမှာပါဝင်နေပါတော့အာဏာရှင်စန့်ကျင်ရေးမျိုးလှုပ်ရှားမှုမှာပါဝင်နေဂျန်စီလူငယ်လေးတွေ6ယောက်ရဲ့သူတို့တကယ်ဖြတ်တန်းကြုံတွေ့ရတဲ့အတွေ့အကြုံတွေကိုအခြေခံပြီးတော့မှပြမှန်အခြေခံထားတယ်လို့တဲ့ဒါရုပ်ရှင်ဇက်လန်းတစ်ခုပေါ့နော်ဒီရုပ်ရှင်ဇက်လန်းလေးကိုဒီကနေ့ Maryland ပြည်နယ်မှာပထမဆုံးချိန်လာပြလာပါရှင
်။ဟုတ်ကဲ့ဆိုတော့ဒီရုပ်ရှင်ပြပွဲကရုပ်ရှင်ပြပွဲတသက်တခုတည်းလောက်တာလားဒါမှမဟုတ်အခြားဘလို့လှုပ်ရှားမှုတွေလည်းပါဝင်သေးလဲခင်ဗ
ျဟုတ်ကဲ့ရှင်ဒီကနေ့ကတော့ရုပ်ရှင်ပြတဲ့အစီအစဉ်အပြင်ကိုဒီမှာဟိုမြန်မာစားတောက်ဆရာတွေကိုချက်ပြုတ်ပြီးတော့လဲဒါရန်ပုံငွေရှာတဲ့ပွဲလေးလို့လည်းပြောလို့ရတယ်နောက်တစ်ချိန်ထဲမှာလည်းဖြော်ပြရေးစီစဉ်နေလည်းပါပါတယ်ရှင်အဆိုတော်ဒီကောဘရာနောက်အဆိုတော်လီယိုစသဖြင့်ပေါ့နော်ဒီလိုအဆိုတော်တွေလည်းပါဝင်ပြီးတော့မှဖြော်ပြသမဲ့အစီအစဉ်ရှိတဲ့အပြင်ကိုပဲဒီဒေတာတော့ဝိုက်မှာရှိနေကြတဲ့အဲ NUG ဒီအမျိုးသားညီညွတ်ရေးအစိုးရကဒီတာဝန်ရှိခေါင်းဆောင်တွေဝန်ကြီးတွေကိုယ်တိုင်လည်းတက်ရောက်ပြီးတော့စကားပြောမှရှိတယ်။နောက်လူခွေရေးဝန်ကြီးဦးအောင်မျိုးမင်းဆိုလို့ရှိရင်လည်းဒီနေ့အစီအစဉ်အခမ်းအနားကိုပေါ့နော်အဖွဲ့မိတ်ကွန်ပြောကြားပေးမှဖြစ်ပါတယ်။ကျော်တာရုပ်ရှင်ပြပွဲနဲ့အတူတူပဲဒါမြန်မာစားတောက်ဆရာတွေကိုလည်းရောင်းချပေးတယ်။နောက်ပြော်ဒီမှာမိတ်ကွန်တွေလည်းအတူတူပြောကြအောင်ပါပေါ့နော်။ဆိုတော့အခမ်းအနားလေးကတော့ဟိုတော်တော်လေးလဲဟိုစီစီကားကားတိုက်တိုက်မင်းမြတ်ဖြစ်မယ်လို့တော့ဟိုလက်ရှိတော့မြင်ရတာပေါ့လေ။ဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျာ။ဆိုတော့အခုနကပြောသွားသလိုပေါ့နော်ဒီ Zoom ဆိုတဲ့ရုပ်ရှင်ဇက်ကကဒီဂျန်စီတွေလူငယ်တွေအကြောင်းအခြေခံပြီးရိုက်ကူးရတဲ့ဇာတ်လမ်းဆိုတော့ဒီအမေရိကရောက်မြန်မာတွေဂျားထဲမှာဒီလူမှုအတိုင်းဝိုင်းဂျားထဲမှာဟုတ်လားဘယ်လိုမျိုးအကျိုးသက်ရောက်မှုလို့ဘယ်လိုရိုက်ခတ်မှုတွေရှိမယ်လို့ယူဆရပါလဲ
ဟုတ်ကဲ့ဟုတ်ပါတယ်ရှင်ဆောပြောသလိုပဲဒါကဒီ2021ဆီယနာရှင်စန့်ကြီးလှုပ်ရှားမှုမှာပါဝင်နေကြတဲ့ဂျန်စီလူငယ်6ယောက်အကြောင်းကိုဒါဖြစ်ရမယ်ကိုရိုက်ကူးထားတာဖြစ်တဲ့ဆိုရခါကြတော့ဒီဇက်လန်းနဲ့ပတ်သက်ပြီးတော့ကျွန်မပြောမယ့်အစားဒီဇက်လန်းကိုကိုယ်တိုင်ရိုက်ကူးထားတဲ့ဒါဒါရိုက်တာဒလင်ချောင်ကလည်းကျွန်မနဲ့အတူတူရှိနေပါတယ်ဆိုတော့ဒီဇက်ကားကိုဘာကြောင့်ရိုက်ကူးထုတ်လုပ်ဖြစ်တယ်ဆိုရအဓိကပေါ့နော်အကြောင်းရင်းလေးကိုသူပြောပြပါလိမ့်မယ်ရှင
်ဟုတ်ကဲ့မင်္ဂလာပါကိုဒီ2021မှာပေါ့နော်ဒီခုဖြစ်ပြီးတဲ့နောက်ပိုင်းမှာဒီ Gen Z တွေရဲ့လှုပ်ဆောင်မှုတွေကိုကျွန်တော်က internationally တိဖို့ပေါ့နော်ကျွန်တော်ကိုယ်တိုင်နေဇက်ကိုခက်ခက်ခဲခဲသွားမှဒီကားကိုရိုက်ကူးခဲ့တာဖြစ်ပါတယ်နော်ဒီအပြင်ကိုအခုချိန်မှာဆိုရင်ကျွန်တော်တို့ internationally awareness တွေလည်းအများကြီးလုပ်နိုင်ခဲ့တယ်။နောက်ပြီးကျွန်တော်မြန်မာလူမျိုးတွေအတွက်ပေါ့နော်လူအပ်တဲ့နေရာတွေမှာလည်းကျွန်တော်တို့ပေါ့နော်အများကြီးလှူဒါန်းနိုင်ခဲ့တယ်။မြေပြင်မှာတော်လိုင်းကြီးလုပ်နေတဲ့ဒီကလေးတွေရဲ့ပေးဆပ်မှုတွေလှူဆောင်မှုတွေကိုလည်းကျွန်တော်ကလည်းမိပေါင်းထူပြနိုင်ခဲ့တယ်။ဒါအပြင်ကိုဒီ internationally ရဲ့နောက်ပြီးဒီကပ္ပရဲမှာနေတဲ့ဗမာလူမျိုးတွေအားလုံးကိုလည်းပေါ့နော်ဒီရုပ်ရှင်ရည်ပစင်ပေါ့နော်ကျွန်တော်တို့လူငယ်တွေရဲ့ပေးဆပ်မှုတွေကိုအော်ပြောပြနိုင်ခဲ့ပါလေဟုတ
်အခုဒါဒါရိုက်တာကိုယ်တိုင်ပြောပြသွားသလိုပေါ့နော်အဓိကကတော့ဒီမြန်မာနိုင်ငံရဲ့မျိုးလှုပ်ရှားမှုမှာဂျန်စီလူငယ်တွေရဲ့ပါဝင်မှုအခမ်းကဏ္ဍဟာဘယ်လောက်ထိအရေးပါတယ်ဆိုတာကိုမိမောက်ထူတဲ့ရုပ်ရှင်ဇာတ်လမ်းတစ်ခုလည်းဖြစ်ပါတယ်ရှင့်အစီအစဉ်မှာဆိုလို့ရှိရင်လည်းဒီလူငယ်တွေကိုယ်တိုင်ကဒါ Zoom ကနေတဆင့်သူတို့ပါဝင်ပြီးတော့မှသူတို့ရဲ့အတွေ့အကြုံတွေကိုပြောမဲ့အစီအစဉ်လည်းပါတယ်ဆိုရက်ခါကျတော့လူတွေကတော့တော်တော်လေးဟိုဒီရုပ်ရှင်ဇာတ်လမ်းကိုကြည့်ဖို့အတွက်စိတ်လုတရှားရှိနေတယ်လို့တော့ပြောလို့ရမယ်ထင်ပါတယ်ကိုညောင်ဝင်းရောင်ကြီ
းဟုတ်ကဲ့အော်မကင်ဗီတွေရောဒရိုက်တာကြီးရောကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးပ
ါအခုတော့မြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကြောင်းမှတ်တမ်းတင်နေတဲ့ဒုအသံအစီအစဉ်နဲ့ဆက်ပါမယ်ဗျာအသက်ပြည့်ပြည့်သူတွေမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကိုစစ်ကောင်စီအသက်သွင်းလိုက်ပြီးတဲ့နောက်မရရတဲ့နေနဲ့ပြပထွက်ခွာသွားကြတဲ့လူငယ်တွေဘဝယူမှန်းချက်တွေလမ်းလွဲကုန်ကြတဲ့အကြောင်းကို Frontier မြန်မာကဝိုင်းတော်သားတွေကတင်ပြထားပါတယ်
နိုင်ငံမှာဆက်နေလို့ရှိရင်လည်းလူဘဝအညွန်တုံးတာပဲပို့ပြီးတော့အဖက်တင်ပြီးတော့လောကဟိုမျက်စိပိတ်နားပိတ်ဘဝတွေမှာနေရမှာ
ဒီတိုင်းပဲအစိမ့်ဆုံးပြီးတော့ထွက်လာတာဟိုဟာဒီအထောက်အပံ့ရအောင်အလုပ်တို့ဘဝပြည့်ပြည့်တော့မရှိသေးတော့အစင်းအားဟာတခြားပြည်တွေ
ခုနှစ်အတွင်းမှာပြဋ္ဌာန်းလိုက်တဲ့စစ်မှုထမ်းဥပဒေဟာမရေမတွက်နိုင်အောင်ပဲလူငယ်အများပြားကိုမြန်မာနိုင်ငံအတွင်းကထွက်ခွာဖို့တွန်းအားဖြစ်ခဲ့ပါတယ်တချို့လူငယ်တွေဟာသူတို့ကျွမ်းကျင်ရာအလုပ်ကိုင်တွေကိုဆွန့်လွတ်လိုက်ကြရပြီးပြပနိုင်ငံတွေမှာတရားဝင်နေထိုင်ဖို့နဲ့အလုပ်ကိုင်ရရှိဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ပြည်ရင်းမှာကြံ့ရင်ခဲ့တဲ့လူငယ်တွေအတွက်လည်းလွတ်မြောက်ဖို့ကရွေးချယ်စရာအနေငယ်ပဲရှိပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်ပတ်စင် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီ season ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ် season ကိုတော့ဒိုးအတန်ရဲ့သတင်းတောက်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်အသက်21နှစ်အရွယ်ကုသတာကသူ့ကိုယ်ပိုင်စားတောက်ဆိုင်တဆိုင်ဖွင့်မယ်ဆိုတဲ့စိတ်ကူးအိမ်မက်လေးရှိခဲ့မှုပါတယ်ဒါပေမဲ့အခုတော့သူကထိုင်းနိုင်ငံကဆေးကြောစိုက်ပျိုးရေးခြံတစ်ချက်မှာအလုပ်လုပ်နေရပါတယ်။ဆရာနာသိမှုကြောင့်ဆယ်ရန်းဖြည့်ဖို့ပြင်ဆင်နေတဲ့သူပညာရေးလဲဆော့ဆော့စီစီအဆုံးသက်သွားခဲ့ပါတယ်။အဲဒီနောက်တောင်ကိုရီးယားနိုင်ငံမှာအလုပ်သွားလုပ်ဖို့စူးစမ်းနေစေသူအစီအစဉ်ကလည်းစစ်မှုထမ်းဥပဒေကြောင့်ဆက်မလုပ်နိုင်ပဲရပ်သွားခဲ့ရပါပြီ
။ကိုရီးယားသွားဖို့ပြင်နေတာကိုရီးယားသွားဖို့ EPS အပေါ်ကိုစောင့်နေတာ။EPS ကကိုယ်လာပိုင်းစာရမ်းပြီးဖြေရမှာ IP ကို IP ရအောင်စောင့်လို့အစီအမီရောရဲ့ဒီလိုရေးဖို့အလုပ်ထွက်လာတယ်။ဒါကြောင့်မလို့ဟောမဖြစ်ဘူးဟိုစောင့်ပွဲအောင်နေဆိုလို့ရှိရင်တော့ပဲနောက်ထပ် ဟို6လတနေ့လောက်ကတော့ဆောင်းအောင်ပါပဲ6လတနေ့ဆိုရဲအချိန်ကြီးကဒီနိုင်ငံမှာလည်းဆက်နေလို့အဆင်မပြေတော့ဘူးဒီနေ့ဒီလိုဆိုတော့ဟိုအဲတခြားနိုင်ငံအလိုထုတ်ဖို့ပဲဒီလိုဆွေးလိုက်ရတာ
ရှမ်းပြည်နယ်တောင်ပိုင်းရွာလေးတရွာကအသက်22နှစ်အရွယ်ဆိုင်းဟန်ကတော့တာချီလေးမျိုးအထိပဲသူရောက်လာခဲ့ပါတယ်။သူကပညာကိုလုံလုံချင်ချင်နဲ့စ조사တင်ယူတဲ့လူငယ်တစ်ယောက်ပါ။အာနာသိန်းတော့သူကယူပပေတာဘာသာရဲနဲ့ပထမနှစ်တက်နေတာပါ။နောက်တော့အကြောင်းမတက်ဘဲစီဒီအန်လှုပ်ရှားမှုမှာပါဝင်ခဲ့ပါတယ်။စစ်မှုထမ်းမှုချင်းချောက်ခေါ်ယူတာတွေစတင်လာချိန်မှာတော့ထိုင်ဝမ်နိုင်ငံမှာနီးပညာဘာသာရဲနဲ့ကျောက်ဆက်တက်နိုင်မှုသူပြင်ဆင်ခဲ့ပါတယ်။ဒီတော်တွင်သူနဲ့သူမိဘတွေကစစ်မှုထမ်းမှုခေါ်ခံရမှာကိုစိုးရိမ်ကြသလိုနိုင်ငံတွင်းကထွက်ခွာဖို့ကြိုးစားချိန်မှာလူစိတ်မှာအဖမ်းခံရပြီးစစ်တပ်တန်းပို့ခံရမှာကိုပါတွေးပူနေရပါတယ်။တချီလေးမျိုးမှာသူ့အသည့်တွေရှိတာကြောင့်အလုရခဲ့ပါတယ်။ဒါပေမဲ့ဒီနေရာကသူရောက်ချင်တဲ့နေရာတော့မဟုတ်ပါဘူး
။ပုံအကွယ်လွဲပါရဲ့ရာ။ Coordination the life ကဥမာဝေးရပြီးတော့အလောက်ကိတီတာတိတာအလောက်ကိတခုခုနဲ့အလိုနေနိုင်ဖို့ပေါ့နော်။ကျွန်တော်စိတ်ကူကတော့အခုကလက်ရှိကဖြစ်နေတာကအာပညာရေးကလည်းတပိုင်းတစားဘူးเนาะအလုပ်အကင်ကလည်းအရင်ကြီးအဆင်ပြေရဲ့အလုပ်ကိမဟုတ်နေဘူးကြအဲ့လိုအဲ့လိုတော့ကွယ်လွဲရဲ့အခြေအနေပဲပြောင
်းအခြားထောင်ပေါင်းများစွာသောလူတွေလိုပဲဒီလူငယ်နှစ်ယောက်ရဲ့အနာဂတ်ဘဝတွေနဲ့အိမ်မက်တွေကစစ်ကောင်စီရဲ့ထင်သလိုလုပ်နေတဲ့လုပ်ရက်တွေကြောင့်တလွဲတချုံနဲ့ပြောင်းမြန်တွေဖြစ်ခဲ့ရပါပြီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကိုယ်သူတို့နာမည်ပေးထားတဲ့စစ်တပ်ရဲ့ဖေဖော်ဝါရီလမှာထုတ်ပြန်ခဲ့တဲ့စစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းအမျိုးသားတွေနဲ့အသက်18နှစ်ကနေ29နှစ်အတွင်းအမျိုးသမီးတွေကစစ်မှုထမ်းဆောင်ရမှာဖြစ်ပါတယ်။စစ်မှုထမ်းမှုမင်းနိုင်ရွေးချယ်တဲ့စနစ်နဲ့စလုပ်ခဲ့ပါတယ်။ဗမာရေးရနဲ့ပြည်ပခလေးလာရေးအဖွဲ့ BACS ကတော့စစ်မှုထမ်းအပတ်စဉ်3အပတ်စဉ်4နဲ့အပတ်စဉ်5တွေမှာအတင်းကျပ်လူသစ်စုဆောင်ခံရတာတွေရှိတယ်လို့ဖော်ပြပါဗါ။အဲ့ဒီအပတ်စဉ်တွေမှာလူ1000လောက်စစ်သားအဖြစ်စုဆောင်ခံခဲ့ရပြီးမကြာခဏပေါ်တာဆွဲတာမျိုးတွေနဲ့နေအိမ်တွေရဲ့ရုတ်တရက်ဝင်ရောက်ခေါ်ယူတာတွေလုပ်ခဲ့တယ်လို့ BACS ကဆိုပါတယ်။ဒီလိုအလင်းမြန်စစ်သားသစ်စုဆောင်မှုတွေကြောင့်အသက်အပိုင်းခြားတဲ့အကျုံးဝင်တဲ့လူငယ်တွေထဲကတချို့ကတော့လက်လက်ကင်တော်လှန်ရေးအင်အားစုတွေထဲဝင်ရောက်လာကြသလိုတချို့ကတော့နေဆက်ဒေသတွေကိုထွက်ပြေးတိမ်းရှောင်ကြတာဒါမှမဟုတ်တခြားနိုင်ငံတွေကိုအစုလိုက်ပြုံလိုက်ထွက်ခွာတိမ်းရှောင်ကြပါတယ်။ဒါပေမဲ့ဒါတွေကလွယ်ကူတဲ့အရာတွေမဟုတ်သလိုရေရှည်အတွက်ဖြစ်ရှင်းနိုင်တဲ့နည်းလမ်းလည်းမဟုတ်ပါဘူး။ကိုတုဒ္ဒလိုမျိုးလူငယ်အများအပြားဟာနိုင်ငံတွင်းကနေရေးပေါ်အမြန်ထွက်ခွာလာကြပြီးရှေ့ဆက်ဘာလုပ်မလဲဆိုတာကိုလည်းသေချာမစီစဉ်နိုင်ကြပါဘူး
။လူဝဲပါရဲ့ဘာစိတ်မှမပါဘူး။ဒီကရကိုစေရထားတဲ့လမ်းနဲ့ကိုရှောင်းအောင်မယ့်လမ်းနဲ့တခြားဘာမှရေးချယ်ရမယ့်ဒီတိုင်းပဲအစိမ့်တော့ပြီးတော့ထွက်လာတာ။ဟိုကဒီအထောက်ထားပိုင်းကဟိုအလုပ်တို့ကပြည့်စုံလို့မရှိသေးတော့အစင်းအားဟာတခြားကြည့်လို့ပြည့်ရမလား
ကိုတူတိုင်အမမညင်ကတော့သူ့မောင်ရှိရာထိုင်းနိုင်ငံကိုမကြခင်ကမှရောက်လာတာပါအရင်ကသူကရန်ကုန်ပုဂ္ဂလိကလုပ်ငန်းရဲ့အိရှာနေပယ်မှာအလုပ်လုပ်ခဲ့ပေမဲ့နိုင်ငံအခြေအနေကြောင့်ပြည်တွင်းမှာလည်းသူဆက်မနေချင်တော့ပါဘူးအခုသူကဆေးကြောက်ဆက်ပြိုးရေးချက်မှာသူ့မောင်နဲ့အတူနေထိုင်ပြီးအလုပ်လုပ်နေပါတယ်။မင်းကြီးကသူရည်ရွယ်ထားတဲ့တောင်ကိုရီးယားနိုင်ငံမှာကျောင်းဆက်တက်နိုင်ဖို့ထိုင်းမှာအလုပ်လုပ်ပတ်စံစုနိုင်မယ်လို့သူထင်ခဲ့ပါတယ်။ဒါပေမဲ့သူ့ရဲ့အလဲနေထိုင်ခွင့်ဗီဇာတက်တန်းကျော်လွန်သွားတာပဲအဖက်တင်ခဲ့ပါတယ်။အခုတော့ဗီဇာတက်တန်းကျော်တာအတွက်ဒဏ်ကြေးပေးဖို့သာပတ်စံစုနေရပါတယ်။ပြီးတော့ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်ရဖို့ပန်းရောင်ကက်လေလျှောက်ထားပြီးဒါမှတခြားနေရာတွေကိုတရားဝင်သွားလာနိုင်မှာပါ။
လုံးလုံးစင်မှာအဲ့ဒီရဲ့ချက်တဲ့ပုံရင်းကြီးတာတန်ဆောင်မှုကိုပဲတရားဝင်ဖြစ်ဖို့ပဲတရားဝင်ပြန်နိုင်မဲ့လမ်းကြောင်းအဝေးယူနေလားဆိုတော့တရားဝင်ပြန်နိုင်ဖို့ပတ်စံမဲ့စုနေရပေါ့တခြားဟာအတွက်ကကြတော့ခုမှအဲ့လောက်ချင်မဟုတ်ဘူးရှန်တော့လေလုံးလုံးစင်တော့တန်ဆောင်မှုကပတ်စံမလောက်သေးဘူ
းကိုတူတာလည်းအဲ့လိုအဖြစ်မျိုးကြုံနေရတာပါအခုတော့သူတို့မောင်တော်မနှစ်ယောက်လုံးတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေဖြစ်နေရပါပြီခြံပြင်ထွက်ပြီးသွားလာဖို့တော့တထေးစီကခွင့်ပြုချက်ရမှသွားလို့ရကြပါတယ်။တကယ်လို့ထိုင်းရဲတွေနဲ့တွေ့ပြီးအဖမ်းခံခဲ့ရရင်ဒဏ်ကြေးပေးရတာဖမ်းဆီးထောင်ချခံရတာနဲ့ထိုင်းကနေပြည်နယ်ဒဏ်လိုပြစ်ဒဏ်တွေချမှတ်ခံရနိုင်ပါတယ်။မြန်မာပြည်တွင်းကလူငယ်တွေအတွက်တော့လွတ်မြောက်ဖို့အတွက်ရွေးချယ်စရာလမ်းတွေကနည်းပါးပါတယ်။မေလမှာပဲစစ်ကောင်စီကစစ်မှုထမ်းမှုအကျုံးဝင်တဲ့အသက်အရွယ်အတွင်းကအမျိုးသားတွေကိုပြည်ပထွက်အလုပ်လုပ်ခွင့်ကန့်သတ်လိုက်ပါတယ်။တပတ်ကြာမှာတော့ကန့်သတ်ချက်တွေကိုအနည်းငယ်ဖြေလျှော့ပေးခဲ့ပါတယ်။ ဒါပေမဲ့အသက်23နှစ်ကနေ32နှစ်တွင်အမျိုးသားတွေကိုပြပထွက်ခွင့်ပိတ်ပင်ထားဆဲဖြစ်ပြီးအလုပ်လုပ်ဖို့ခွင့်ပြုချက်တွေလည်းရှောက်ထားလို့မရသေးပါဘူး။ဒါကြောင့်လူငယ်အများပြားကပြပမှာကြောင်းတက်တာဒါမှမဟုတ်အလဲဗီဇာတွေ passport တွေနဲ့နိုင်ငံတွင်းကထွက်ခွာပြီးပြင်ပရောက်မှနေထိုင်ခွင့်ပုံစံပြန်ပြောင်းတာတွေလုပ်ကြပါရစေ။အချက်အလက်နဲ့ဆာရွက်စာရန်တွေမစုံဘူးဆိုတဲ့အကြောင်းပြချက်နဲ့လူငယ်ခရီးသွားတွေကိုလူစိတ်ကနေထွက်ခွာခွင့်မပြုတဲ့အကြောင်းသတင်းဖော်ပြမှုတွေလည်းအများကြီးရှိခဲ့ပါတယ်။မနီနီကဘန်ကောက်မြို့ကိုသွားဖို့ကြိုးစားချိန်မှာလူစိတ်မှာထွက်ခွာခွင့်ပိတ်ခံရတာကိုမကြင်ငါမှကြုံခဲ့ရတဲ့သူပါ။လေလက်မှတ်ချက်ကင်ဝင်ပြီးသူတွေကိုထပ်စစ်ဆေးတဲ့နေရာတစ်ခုမှာအထူးစုံစမ်းစစ်ဆေးရေးဌာနကလူတွေကသူ့ကိုစစ်ဆေးခဲ့ပါတယ်။သူပါကြောင့်ဘန်ကောက်မြို့ကိုသွားမယ်ဆိုတာနဲ့အဲ့ဒီမှာဘသူနဲ့နေထိုင်မှာလဲဆိုတာကိုသူတို့ကမေးပါတယ်။သူပြောတာနဲ့ကွဲလွဲမှုတွေရှိနေတာကိုသိသွားတဲ့အခါမှာတော့လေစိတ်ကနေထွက်ခွာခွင့်မပြုပဲအိမ်ပြန်လွတ်ခံလိုက်ရပါတယ်
။ထပ်တဲ့အချိန်မှာလွတ်ခံရတယ်ပြန်လွတ်ခံရတော့ညီမအဲ့မှာလေလုံးဝစိတ်ရက်တွေကျသွားတာ။အိမ်ကိုပဲပြန်တော့မှာပေါ့နော်။အဲ့လိုမျိုးကြီးဖြစ်သွား။ဒီလိုရံမှာနေလဲငါလမ်းပြောင်းအောင်မယ်ဆိုပြီးတော့သွားရပြီလို့လုံးဝတွေးထားပြီးတော့အဲ့စိတ်ရက်ကြီးရချိုးခံလာတဲ့အချိန်မှာညီမဘဝကြီးကလုံးဝဟိုညီမအချင်းတော်ဆိုကိုကကိုဆူဆိုင်းလောက်ဖို့ရှိတာညီမဖြစ်ခဲ့ရမှာဖြစ်ခဲ့ရလေးစိတ်ထဲမှာလည်းအဲ့လိုပဲစိတ်ချတိကြပြီးနေဘူးပေါောင်းနဲ့ပြန်ဆင်းခဲ့
ဆိုင်းဟန်ကတော့သူ့အခြေအနေကိုစိတ်ပြက်လက်ပြက်ဖြစ်နေပါတယ်ရှမ်းပြည်နယ်ရွာတရွာကနွမ်းပါရမီသားစုကလာတဲ့သူ့အတွက်ပညာသင်ကြားခွင့်နဲ့ဘဝအတွက်ရွေးချယ်စရာတွေနေပါပါတယ်ဒါပြင်ပိုကောင်းတဲ့ပညာရေးနဲ့ရွေးချယ်နိုင်တဲ့အလုပ်ကိုင်တွေကိုလည်းအကြံပေးပြောပြနိုင်တဲ့သူလည်းမရှိပါဘူးဆိုင်းဟန်ကအလုပ်ကြိုးစားသလိုဘဝရည်မှန်းချက်တွေလည်းချမှတ်ထားပေမဲ့ဒါတွေကဖြစ်မလာသေးပါဘူးကိုတူတာကတော့လက်ရှိမှာထိုင်းနိုင်ငံမှာနေထိုင်နေပဲကိုရီးယားမှာအလုပ်လုပ်ချင်တဲ့သူ့အိမ်မက်ကိုဆက်လုပ်နိုင်ဖို့မျှော်လင့်နေသေးပါဒါပေမဲ့ထိုင်းနိုင်ငံမှာဘယ်လိုပုံစံနဲ့ဆက်ပြီးနေနိုင်မလဲဆိုတာကိုတော့သူလည်းမသိနိုင်သေးပါဘူးလူငယ်တဘာဝပျပျော်နေတက်တဲ့ကိုတူတာတယောက်အခုတော့အလုပ်လုပ်ရာခြံကသူနေထိုင်ရအခန်းကျင်းထဲကနေအပြင်ထွက်ဖို့စိုးရင်စက်တွေနဲ့နေထိုင်နေရပါတယ
်။အဘိဓမ္မာမရှိအောင်ဒီမှာတော့ဆူဆူဝါးပဲဘယ်ရည်ပါးဘလို့ပြန်လို့ပြန်ဆမလဲဆိုတော့အခုတွေ့လို့မရတဲ့အခြေအနေတော့ဆူဆူဝါးပဲဖိနေဖိနေတော့မကျေနပ်ဘူးတွေ့လိုက်တယ်။အခုကအင်ဂျယ်လည်းဘာမှမထူးဒီစိတ်ငယ်ရေးကြည့်ရပါတယ်ဒီမှာပြောလို့ရှိရင်ကကိုကဟိုအိမ်မနေတဲ့တခြားနိုင်ငံထပ်ဖို့လုံးဝမှာပဲဘာလို့လဲနိုင်ငံရေးကအဲ့လိုပြရတော့အဲ့တော့နေရာကတော့ solution တော့အင်းရောပြခြင်းနေဒါပေမဲ့အင်းပြခြင်းလည်းဟိုနိုင်ငံခြားအပြထွက်ရပါပဲလी
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
အခုတော့ဥတ္တမောင်တန်ရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်အလှည့်ကျပါပြီလူ့အခွင့်အရေးနဲ့လူဝင်မှုကြီးကြပ်မှုအကြောင်းဆွေးနွေးထားတာပါတခြားနိုင်ငံတွေကနိုင်ငံပြောင်းအခြေချဖို့တရားမဝင်ရောက်လာသူတွေကိုဘယ်လိုကင်တွယ်မလဲဆိုတာနိုင်ငံတိုင်းတွယ်အရေးပါတဲ့နိုင်ငံရေးကိစ္စတစ်ခုဖြစ်လာပါတယ်။ဖိထားတဲ့နိုင်ငံတကာကတိကဝတ်တွေရှောင်နိုင်အောင်နိုင်ငံထဲဝင်ရောက်လာသူတွေကိုတခြားနိုင်ငံမှာသွားထားဖို့ကြိုးစားတဲ့အီတလီနိုင်ငံအကြောင်းကိုရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့တင်ပြထားပါတယ်ခင်ဗျာ။
နိုင်ငံတစ်နိုင်ငံတည်းကိုတခြားနိုင်ငံကနေရွှေ့ပြောင်းဝင်လာဖို့ကြိုးစားကြတဲ့သူတွေကိုလက်ရရေးအစိုးရတွေတုံ့ပြန်ကြပုံကတထီရလဲပါပဲဝင်လာသူတွေပြန်နေထုတ်တခြားနိုင်ငံကိုပို့တာပါဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေထဲမှာအဲ့ဒီလိုပထမဦးဆုံးအားထုတ်တဲ့နိုင်ငံကတော့အီတလီပါပုံမှန်မဟုတ်ပဲရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြသူဘင်္ဂလားဒေ့ရှ်က10ယောက်နဲ့အီဂျစ်က6ယောက်ပေါင်း16ယောက်ကိုအီတလီရေတပ်နဲ့အောက်တိုဘာလ16ရက်နေ့ကအယ်ဘေးနီးယားမှာတိစောက်ထားတဲ့အီတလီလူဝင်မှုကြီးကြပ်ရေးစခန်းကိုပို့လိုက်တယ်။ဒါပေမဲ့ဝန်ကြီးချုပ်ရဲ့အမိန့်ကနှစ်ရက်ပဲခံပါလေ။အယ်ဘေးနီးယားပို့လိုက်တာဥပဒေနဲ့မညီညွတ်တဲ့အတွက်ရွှေပြောင်းဝင်ရောက်ဖို့ကြိုးစားသူတွေကိုအီတလီကိုပြတ်ပွားမယ်လို့ရုံးမှတရားရုံးကအောက်တိုဘာလ16ရက်နေ့မှာအမိန့်ချမှတ်ခဲ့တာကြောင့်ပါလေ။ဝန်ကြီးချုပ်ဂျော်ဂျီယာမလွန်နီကအခုလိုပြောပါလေ
။ Dopo di che la questione non è l'Albania, la questione è molto più ampia.
ပြဿနာကအယ်ဘေးနီးယားမဟုတ်ပါဘူးပြဿနာအများကြီးပိုချေပြတ်မာတယ်အခြေခံအဖြစ်တရားသူကြီးတွေပြောတာကတော့လုံခြုံစိတ်ချရတဲ့အတိုင်းပြည်ဆိုတာမရှိဘူးဆိုတာပါပဲပြဿနာကဘသူ့ကိုမှထပ်ပြီးတော့ပြန်ပို့လို့မရတော့ပါဘူးလူတွေကိုမလာနဲ့ပြောလို့မရပါဘူးပြဿနာကကိုယ်နယ်ခြားကိုကာကွယ်ဖို့ဘာမူဝါဒမှချလို့မရတာပါပဲ
ဝန်ကြီးချုပ်မလော်နီရဲ့မူဝါဒမှာအီတလီနိုင်ငံကိုဝင်ရောက်ဖို့ကြိုးစားကြသူတွေကို စရင်နှစ်စရင်ခွဲလိုက်ပါတယ်အန္တရာယ်ရှိတဲ့တိုင်းပြည်နဲ့အန္တရာယ်မရှိတဲ့တိုင်းပြည်ဆိုပြီးရွှေပြောင်းငရောက်လာသူတွေလာခဲ့ရာတိုင်းပြည်ပေါ်မှာမူတည်ပြီးခွဲလိုက်တာပါအန္တရာယ်များတဲ့တိုင်းပြည်တွေကလာသူတွေကိုတော့အီတလီနိုင်ငံအတွင်းမှာပဲနိုင်ငံရေးခုလုံပွင့်ကိုစဉ်းစားပါတယ်မယ်လော်ဒီရဲ့မူဝါဒစရင်မှာအန္တရာယ်မရှိတဲ့တိုင်းပြည်21ပြည်ရှိပါတယ်အဲ့ဒီတိုင်းပြည်စီးကနေရွှေပြောင်းငရောက်ဖို့ကြိုးစားကြသူတွေကိုတော့အယ်ဘေးနီးယားမှာသဘောတူညီချက်အရတည်ဆောက်ထားတဲ့အစ်တလီလူဝင်မှုထိန်းသိမ်းရေးစခန်းကိုပို့လိုက်ပြီးသူတို့ရဲ့နိုင်ငံရေးခေါ်လုံခွင့်ကိုစဉ်းစားပါတယ်ခေါ်လုံခွင့်ပေးတဲ့သူတွေကိုအစ်တလီမှာဆက်လက်နေခွင့်ပေးသွားပြီးမပေးတဲ့သူတွေကိုတော့လာရတိုင်းပြည်ကိုအယ်ဘေးနီးယားကနေပြန်ပို့ဖို့စီစဉ်လာပါဒါပေမဲ့လူတယောက်ချင်းသဘောအရကြည့်လို့ရှိရင်ဘယ်တိုင်းပြည်ကိုမှနိုင်ငံရေးခေါ်လုံခွင့်တောင်းခံနိုင်တဲ့အကြောင်းတွေကနေစိတ်ချရပြီလို့ပြောလို့မရချောင်းတရားသူကြီးတွေကရှုမြင်ပါတယ်ဒါကြောင့်မလော်ဒီရဲ့ဘူဝါဒမှာဒီတောင်းကပြောလို့ရှိရင်အပြစ်အနာစာရှိသေးတာမို့အစိုးရရဲ့အမိန့်ကိုတရားရုံးကပယ်ချလိုက်တာပါတကယ်တော့2023နိုဝင်ဘာလမှာအီတလီနဲ့အယ်ဘေးနီးယားသဘောတူညီချက်ရတော့အပြစ်ပြဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကြီး Amnesty International AI ရဲ့အီတလီရောရွှေပြောင်းဝင်ရောက်လာမှုဆိုင်ရာအကြီးအကဲရှိ Serena Chiodo ကအခုလိုပြောခဲ့ပါသေးတယ်
Una persona non può essere respinta in un paese terzo senza che ci siano delle garanzie
giurisdizionali အကာအကွယ်ပေးထားတာကိုချေပြက်ရာရောက်ပါတယ်။ဒါကြောင့်အနေရှိတဲ့နေရာကိုပြန်မပို့ရည်ဆိုရဲနိုင်ငံတကာဥပဒေမူနဲ့ဆန့်ကျင်သွားတဲ့သဘောလည်းရှိပါတယ်။ဒါပြင်နိုင်ငံတကာဥပဒေကလူတယောက်ကိုဖမ်းအယ်ဘေးနီးယားပိုင်နယ်ထဲကိုအီတလီတမောနဲ့ခေါ်သွားပိတ်ထားတဲ့ဝင်းအဆောက်အဦးထဲမှာထိန်းသိမ်းထားတယ်ဆိုတာဖမ်းကျင်တယ်လို့ဖမ်းတဲ့သဘောဖြစ်နေတဲ့အတွက်ကျမတို့အတော်ကြီးကိုစိုးရိမ်ပါတယ
်။ George Melody ဟာဖက်စစ်နိုင်ငံရေးအယူဆပဲ့ရိတ်နဲ့နောက်ခံတဲ့နိုင်ငံရေးကိုစလုပ်ခဲ့ပြီးအစ်တလီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာတဲ့သူပါဒါပေမဲ့သူမှစိုးရိမ်နဲ့စိုးရိမ်နဲ့စိုးရိမ်တော့ပါလေ2023ခုနှစ်နိုဝင်ဘာလအထိအစ်တလီနိုင်ငံကိုပင်လယ်ပြင်ကနေဝင်ဖို့ကြိုးစားကြသူ 34,500 ကျော်ပါလေအဲ့ဒီတည်းက 96,500 ကျော်ဟာဘင်္ဂလားဒေ့ရှ်၊အီဂျစ်၊ Ivory Coast နဲ့ Tunisia တို့ကလာကြတာပါအဲ့ဒီတိုင်းပြည်တွေကအစ်တလီဝန်ကြီးချုပ်ရဲ့အမြင်မရှိတဲ့တိုင်းပြည်စီးရင်မှာပါပါတယ်ရလကတော့အီတလီအယ်ဘေးနီးယားသဘောတူညီချက်ဖြစ်ပါတယ်အယ်ဘေးနီးယားနိုင်ငံရှန်ဂျင်းနဲ့ဂျာရာယွာမှာအီတလီလူဝင်မှုထိန်းသိမ်းစခန်းတစ်ခုတည်ဆောက်ခဲ့ပြီးလူ3,000အထိထိန်းသိမ်းထားခွင့်ကိုအယ်ဘေးနီးယားကပေးခဲ့ပါတယ်ဒါဥရောပသမ္မတ EU နိုင်ငံတတိုင်းငံကဝင်ရောက်ပြောင်းရွှေ့ဖို့ကြိုးစားသူတွေကို EU အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတတိုင်းငံကိုပို့ဖို့ပထမဦးဆုံးအားထုတ်ချက်တရားလည်းဖြစ်ပါတယ်2015မှာ EU နိုင်ငံတွေကိုရွှေပြောင်းဝင်ရောက်လာဖို့ကြိုးစားသူတသန်းကျော်ရှိခဲ့ပြီးမနစ်ကတော့3သိန်းကျော်ကိုကျသွားခဲ့ပေမဲ့ EU အဖွဲ့ဝင်နိုင်ငံအစိုးရတွေဟာသူတို့နယ်စပ်ဝင်ပေါက်တွေကိုတင်းကျပ်တဲ့တင်းကျပ်လိုက်ကြပါတယ်တူနီရှားနိုင်ငံမှာတော့အာဖရိကတိုက်ဆာဟာရာဒေသတိုင်းပြည်တွေကရွှေပြောင်းနေထိုင်ကြသူတွေဟာမြေထဲပင်လယ်ကိုဖြတ်ပြီးဥရောပတိုက်ကိုဝင်ရောက်နိုင်ဖို့အခွင့်အလမ်းဆောင်နေကြပါတယ်အဲ့ဒီသူတွေကတယောက်ကတော့အသက်25နှစ်အရွယ်မူဆာချိုယိုပါပဲ။ဂီနီကလည်းမာလီနဲ့အယ်ဂျီးရီးယားကိုဖျက်ပြီးတူနီရှားရောက်လာခဲ့ရတဲ့သူ့ရဲ့ပြည်ပြတဲ့ဆန္ဒကိုအခုလိုပြောပြပါတယ်
။သူစားလာပူရက်စွာဒါလီယာနေရော့ပ်ကွာလို့ဗီဗရဒန
်။ဥရောပသွားအလုံးလုံးကြံနေခဲ့တဲ့ဆင်းရဲတဲ့မိဘတွေကိုပြန်ထောက်ပံ့အလုံးကဒီမျှော်လင့်ချက်တွေအတွက်ပါ
။ဒီအတွက်တိုင်းပြည်များစွာကိုသူပေးကမ်းဖြတ်သန်းလာခဲ့တာပါ။ဒူပါဝင်လူ၁၀ယောက်ကျော်ဟာတောင်ပင်တွေကြားမှာတဲထုတ်ပြီးအိတ်ကြရပါလေကုလသမဂ္ဂလူနိုင်ငံကအဖွဲ့အစည်းတွေကိုသူကအခုလိုတောင်းဆိုလိုက်ပါလေ
On demand les organisations internationales telles que
ကျွန်တော်တို့ရွှေပြောင်းနေထိုင်ကြသူတွေကိုကူညီဖို့တောင်းဆိုချင်ပါတယ်ကျွန်တော်တို့ကိုမတော်မတရားမလုပ်အောင်တူနီရှားတွေကိုငွေပေးမထောက်ပံ့ဖို့အီတလီနဲ့အီတလီကိုပံ့ပိုးနေတဲ့ EU ကိုတောင်းဆိုချင်ပါတယ်ကျွန်တော်တို့ကလူသားတွေပါကျွန်တော်တို့မှာအခွင့်အရေးရှိပါတယ်ကျွန်တော်တို့အခွင့်အရေးတွေဒီမှာပေးဖို့ EU ကိုပြောချင်ပါတယ
်ယူဆက်စီဒီပါဟာအသက်50ရှိပါပြီ Ivory Coast ကနေတူနီရှားကိုလေရင်နဲ့ February လမှာရောက်လာခဲ့ပါတယ်ကလေး6ယောက်အိမ်မှာကျန်ခဲ့ပါတယ်သူကအခုလိုပြောပါတယ်ဟု
တ်ပရီအိုစီပူလေစတရာဂျီ
ကျွန်တော်တို့ရဲ့အိမ်မက်ကဥရောပပါပင်လယ်ကိုဖြတ်ဖို့3ချိန်ကြိုးစားခဲ့ပြီမဲ့
တူနီရှားကမ်းခြေစောက်တပ်နဲ့တွေ့ပြီးမအောင်မြင်ခဲ့ပါဘူး။လေးချိန်မြောက်အတွက်ခုပြင်ဆင်နေပါတယ်
။အယ်ဘေးနီးယားနိုင်ငံမှာတော့အခုလိုအီတလီကထိမ့်သိမ်းစခန်းနာဖွင့်နာဖို့တက်ကြွလှုပ်ရှားသူတွေကအောက်တိုဘာလ16ရက်မှာကောက်ွက်ကြပါတယ်။အရီဒယ်လီရှိကအခုလိုရှိတယ်
Today we're here to challenge the dominant narrative that was happening.
ပြည်မဝင်ရွှေ့ပြောင်းနေထိုင်ကြတာတွေကိုဘယ်လိုကင်တွယ်ရမလဲဆိုတာကိုပြတဲ့ပုံစံအဖြစ်နောက်ဥရောပကနမူနာယူရမှာအဖြစ်ပြောနေကြတာတွေကိုဒီကနေ့ကန့်ကွက်နေကြတာပါ။သူတို့ပြောတာ ਨੇ ပြောင်းမြန်လို့ကျမတို့ကထင်ပါတယ်။ဒါကြောင့်ဥရောပအိမ်မက်ဒီမှာအဆုံးသတ်တယ်လို့ရေးထားတာပါ။နှစ်နည်းနှစ်လမ်းအဆုံးသတ်ပါတယ်။ပထမဒီ UNDA ခီးအဖြစ်ဖြတ်တန်းလာကြတဲ့ရွှေ့ပြောင်းနေထိုင်လူတွေဟာသူတို့တိုင်းပြည်ကိုပြန်လှည့်သွားကြရတော့မှမို့အဆုံးသတ်ပါတယ်။ဒုတိယကကျမတို့အတွက်လည်းဥရောပအဆုံးသတ်ပါတယ်။ဒီမိုကရေစီလူအခွင့်အရေးနဲ့တန်ဖိုးတကြီးထားယူဆမြင်လို့ကြတဲ့ဥရောပဒီမှာအဆုံးသတ်ပါတယ်
။ဂျာမနီဝန်ကြီးချုပ် Olaf Scholz ကတော့အောက်တိုဘာလ19ရက် EU ထိပ်သီးအစည်းအဝေးမှာအီတလီလိုမူဝါဒကသူ့နိုင်ငံအတွက်ဖြေမဟုတ်ဘဲကြွချင်ရွှေ့ပြောင်းလာသူများဖြစ်ရေးမူဝါဒချမှတ်မယ်အကြောင်းအခုလိုပြောခဲ့ပါတယ်
။ Nicht wirklich die Lösung sind denn tatsächlich hatten wir im letzten Jahr
Munich ga pawma ma hoh bae Germany go win la de tu 3 thing jaw bae alon alon go mya lon la bae chin ma de kyan nyin lout da de go bae shwe pyaung win yaw la aw lout bi chano lo si bwae yee shin yet ti nai mae snit de ya lo bae u re de pya than mi da go phit nai aw lout ja ba me
pya yong ga song phyet che cha de ni ma bae pye tei bun ji chou Michel Barnier ga Italy go yaw la ye ba de lo mu chi cha yin ne ya swe mu san ya ne pe ma khai ma aw pu paw song yet ko yue de lo Italy nai yan cha yin win ji Antonio Tajani ga pyo ba de India lo mu chi cha yin mu wa da ne pat tat lo pyin tit win ji chou ga lo akhu lo tin min ba de
on en a parlé avec les ministres italiens tout à l'heure nous expliquer
so so liga be shwe pyaung win la du de go Albania ma thain thain tha de chang Italy win ji de ne pyo cha ba de de သူတို့သွားမဲ့လမ်းကြောင်းကိုရှင်းပြကြပါတယ်။အယ်ဘေးနီးယားအာဏာပိုင်တွေနဲ့ပူးပေါင်းပြီးအဲ့ဒီမှာလက်ခံရေးစခန်းထားမဲ့အကြောင်းပါ။ဥပဒေနဲ့ institution အကြောင်းတွေအရာရောအဲ့ဒီစခန်းကိုရောက်လာနိုင်တဲ့လူတွေနဲ့ပတ်သက်တဲ့အကြောင်းတွေအရာရောဒီစိတ်ကူးမျိုးပြင်သစ်မှာလုပ်လို့ရမယ်လို့ကျွန်တော်မထင်ပါဘူး
။မူဆာချိုယွန်နဲ့ယူဆက်စီဒီဘာတို့လည်းသူဖြစ်ချင်းတယ်လို့မဖြစ်ရသေးတယ်လို့အီတလီဝန်ကြီးချုပ်ဂျော်ဂျီမယ်လောနီခင်ဗျာလည်းသူဆန္ဒမပြေရှားသေးပါဘူး။အယ်ဘေးနီးယားကိုပို့လိုက်တဲ့16ယောက်မှာ4ယောက်ကအရွယ်မရောက်သေးသူတွေဖြစ်လို့အယ်ဘေးနီးယားကိုပို့ပြီးတာနဲ့ပြန်ခေါ်ရပြန်ပါလေ။အီတလီကမ်းခြေစောက်တပ်ကတင်မော်ကြီးဟာကျန်တဲ့12ယောက်ကိုအောက်တိုဘာလ18ရက်မှာအယ်ဘေးနီးယားကလည်းအီတလီကိုပြန်ခေါ်လာရပါတယ်ခင်ဗျာ။ကျွန်တော်တပောင်တန်းပ
ါ။ VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုမြန်မာ American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ end link ဖြစ်တဲ့nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဗျာအခုထုတ်လွှင့်ချက်တွေကို video အနေနဲ့ VOA website Facebook နဲ့ YouTube မှာတပြိုင်တည်းချိနိုင်ပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရဆိုရင်တော့ VOA ရဲ့email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားဆက်သွယ်နိုင်ပါတယ်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေကအာရှနိုင်ငံရေးနဲ့ဆက်ပါမယ်ဗျာ။အာရှဒေသတွင်းဒီတစ်ပတ်ထူးခြားချက်တွေဘာများဖြစ်လဲကြည့်အောင်ပါဗျာ။ကိုစောမိုးကျော်တင်ပြထားပါတယ
်။ Indonesia သမ္မတအသည်း Prabowo Subianto ဟာ American ပြည်ထောင်စုကိုရောက်ရှိခဲ့ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြီးခဲ့တဲ့အင်္ဂါနေ့နိုဝင်ဘာလ၁၂ရက်နေ့ကသမ္မတအိမ်ပြူတော်မှာတွေ့ရောက်တွေ့ဆုံခဲ့ပါတယ်။အင်ဒိုနီးရှားနဲ့အမေရိကန်တန်တမာဆက်ဆံရေးဟာ85နှစ်ရှိသွားပြီဖြစ်ကြောင်းနဲ့ ရှေ့လျှောက်ခိုင်မြဲတဲ့ဆက်ဆံရေးတွေအတွက်ဆွေးနွေးကြမယ်လို့သမ္မတဘိုင်ဒန်ကပြောဆိုပါတယ
်75 years of diplomatic relationship with Indonesia and the United States 75 years
ပထမဆုံးပြောချင်တာကတော့အင်ဒိုပစ္စိဖိတ်ဒေသပုံမပွင့်လင်းလွတ်လပ်ရေးမှာအာဆီယံကိုဗဟိုပြုရမှာဖြစ်တယ်လို့မြင်ပါတယ်ဒီကိစ္စမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးတွေဖြစ်တဲ့ကျွန်တော်တို့အနေနဲ့အထူးတာဝန်ရှိပါတယ
်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နှစ်နိုင်ငံမဟာဗျူဟာမြောက်ဆက်ဆံရေးပုံမနေဆိုင်အောင်လှုပ်ဆောင်သွားဖို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ
် United States supported us in our struggle for independence and helped us many
Indonesia သမ္မတဆူဘီယန်တို့ကလည်းအမေရိကန်ပြည်ထောင်စုဟာအင်ဒိုနီးရှားလွတ်လပ်ရေးအတွက်ကူညီခဲ့ဘူးကြောင့်နဲ့နှစ်နိုင်ငံဆက်ဆံရေးပုံမတိုးတက်ခိုင်မာလာအောင်အစွမ်းကုန်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ February လကရွေးကောက်ပွဲအနိုင်ရလာတဲ့ဗိုလ်ချုပ်ကြီးဟောင်းဆူဘီယန်တိုဟာယခင်ကအာနာရှင်ဟောင်းဆူဟာတိုရဲ့သမက်ဖြစ်ခဲ့ပြီးဒီမိုကရေစီလိုလားသူတွေကိုဖိနှိပ်တပ်ဖြတ်ခဲ့မှုအရှေ့တီမောနဲ့ပါပူဝါဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုစတာတွေဆွဆွဲခံထားရပြီးအမေရိကန်ကပြည်ဝင်ခွင့်ပိတ်ထားခဲ့ဘူးပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်2020ခုနှစ်မှာသူ့အပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုဖယ်ရှားပြီးအဲ့ဒီတုန်းကကာကွယ်ရေးဝန်ကြီးတာဝန်ယူထားတဲ့ဆူဘီယန်တို့ကိုအမေရိကကိုဖိတ်ခေါ်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးအပါအဝင်တရုတ်နဲ့ဆက်ဆံရေးတင်းမာလာနေတဲ့အမေရိကန်ပြည်ထောင်စုဟာတချိန်ကအမေရိကန်နဲ့ဆက်ဆံရေးကောင်းခဲ့တဲ့ဆူဘီယန်တို့သမ္မတဖြစ်လာတာကိုလက်ခံကြိုဆိုတဲ့သဘောရှိတယ်လို့သုံးသပ်သူတွေကပြောပါတယ်။အခုကဒေါ်နယ်ထရန့်ဟာလည်းသမ္မတပြန်ဖြစ်လာချိန်မှာဆူဘီယန်တို့ဟာလည်းအင်ဒိုနီးရှားသမ္မတဖြစ်လာတဲ့အတွက်ဆက်ဆံရေးကောင်းမွန်နိုင်တယ်လို့လည်းယူဆကြပါတယ်။အင်ဒိုနီးရှားသမ္မတဟာအမေရိကန်ပြည်ထောင်စုကိုမလာမီနိုဗင်ဘာလ9ရက်နေ့ကတရုတ်ပြည်သူသမ္မတနိုင်ငံကိုတွားရောက်ခဲ့ပြီးသမ္မတရှီနဲ့တွေ့ဆုံခဲ့ပါတယ်။
印度尼西亚平稳顺利完成政府。
印度尼西亚အနေနဲ့ချောမွေ့စွာအာဏာလွှဲပြောင်းနိုင်ခဲ့တဲ့အပေါ်ဝမ်းသာဂုဏ်ယူပါတယ်။သင်ရဲ့အစိုးရဥဆောင်မှုကိုထောက်ခံအားပေးသွားမှာပါလို့သမ္မတရှီကျင်းပင်ကပြောဆိုခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဆူဘီယန်တိုကလည်းအခုလိုပြောဆိုခဲ့ပါတယ်
။ Indonesia considers China not only as a
တရုတ်ဟာအင်အားကြီးနိုင်ငံတစ်ခုဖြစ်ရောမကယဉ်ကျေးမှုအစဉ်လာကြီးမားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တရုတ်နဲ့အင်ဒိုနီးရှားအကြားပထဝီနိုင်ငံရေးပထဝီစီးပွားရေးအပါအဝင်နယ်ပယ်ပေါင်းစုံမှာအလွန်နီးကပ်တဲ့လက်တွဲပေါ်တွေဖြစ်လာနေပါတယ်
။သမ္မတဆူဘီယန်တို့နဲ့တရုတ်ခေါင်းဆောင်တွေဟာတောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့နားလည်မှုအဆင့်သဘောတူခဲ့ကြောင်းနဲ့အခြားပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုတွေရရှိခဲ့တယ်လို့နိုဗင်ဘာလ9ရက်နေ့ကထုတ်ပြန်ပါတယ်။တောင်တရုတ်ပင်လယ်ပြင်ကိစ္စနဲ့ပတ်သက်ပြီးဝါရှင်တန်ဒီစီမှာသူ့ကိုသတင်းတောက်တွေကမေးတာကိုတော့ကျွန်တော်တို့အနေနဲ့အင်အားကြီးနိုင်ငံအားလုံးကိုလေးစားပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်မှုကိုအမြဲတမ်းကာကွယ်သွားမှာပါလို့ဆူဘီယန်တို့ကဖြေကြားခဲ့ပါတယ်။အခုလိုအချိန်မှာပဲအာရှပစိဖိတ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ APEC ထိပ်သီးညီလာခံကိုပီရူးနိုင်ငံလီမာမှာနိုဗင်ဘာလ15ရက်နေ့ကစတင်ကျင်းပပါတယ်။American သမ္မတဂျိုးဘိုင်ဒန်တရုတ်သမ္မတရှီကျင်းပင်အပါအဝင်အာရှထိပ်သီးခေါင်းဆောင်တွေနဲ့နိုင်ငံတကာခေါင်းဆောင်တွေတက်ရောက်ကြပါတယ်။တောင်ကိုရီးယား၊ဂျပန်၊ဩစတြေးလျ၊ကနေဒါစတဲ့နိုင်ငံတွေကသမ္မတတွေနဲ့ဝန်ကြီးချုပ်တွေလည်းတက်ရောက်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲဟာအမေရိကမှာဒေါ်နယ်ထရန့်အနိုင်ရပြီးနောက်ကျင်းပတဲ့နိုင်ငံတကာထိပ်သီးအစည်းအဝေးလည်းဖြစ်တာကြောင့်ဖြစ်ပေါ်လာမယ့်အခင်းအကျင်းတွေအတွက်လည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီကနေ့စနေနေ့မှာပဲသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတရှီကျင်းပင်တို့တရားတွေ့ဆုံမှာဖြစ်ပါတယ်။နိုဗင်ဘာလ10ရက်နေ့ကတော့ရုရှားလုံခြုံရေးကောင်စီအတွင်းရေးမှူးကာကွယ်ရေးဝန်ကြီးဆာဂေးရှိုဂျူးဟာတရုတ်ပြည်ကိုရောက်ရှိသွားပြီးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီအပါအဝင်တရုတ်ခေါင်းဆောင်တွေနဲ့နှစ်နိုင်ငံလုံခြုံရေးအစည်းအဝေးပြုလုပ်ခဲ့ပါတယ်။အမေရိကန်ကဖိအားပေးထိန်းချုပ်တာတွေလှုပ်လာရင်နှစ်နိုင်ငံပူးပေါင်းတုံ့ပြန်သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒါဟာတရုတ်နဲ့ပတ်သက်ပြီးသဘောထားတင်းမာတယ်လို့သတ်မှတ်ခံထားရတဲ့ဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရပြီးနောက်တရုတ်ရုရှားပူးပေါင်းတုံ့ပြန်မှုဖြစ်ပါတယ်။တရုတ်ပြည်မှာရောက်ရှိနေတဲ့ရုရှားလုံခြုံရေးကောင်စီအတွင်းမှူးဆာဂျေးရှိုဂူဟာတရုတ်လုံနောက်ဆုံးပေါ်ဂျက်တိုက်လေယာဉ်နဲ့အပါအဝင်တရုတ်နိုင်ငံကွမ်တုံးပြည်နယ်ကျူဟိုင်းကလေယာဉ်ပျော်ဘဲကိုနိုဗင်ဘာလ14ရက်နေ့ကတွားရောက်ကြည့်ရှုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်များတင်ပြလိုက်ရပါတယ်။
ကိုဇော်မိုးကျော်တင်ဆက်ခဲ့တာပါဗျာ VOA ရဲ့အခုထုတ်လွှင့်ချက်တွေကို YouTube နဲ့ Facebook က Live ထုတ်လွှင့်ချက်မှာလည်းဓာတ်ရိုက်မှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါရယ်ဗျာအခုတော့ Layer စီးပွားသတင်းတွေပဲအလှည့်ပေးကြပါတယ် Farmers Time Media ကစူးစီးတင်ဆက်ထားပါတယ်ဗျာ
မင်္ဂလာပါလေယာစီဝတ်တရေများစီစဉ်ကနေကြိုဆိုပါရစေ။လေယာစိတ်ကြီးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝတ်တရင်တွေကိုကိုမြင့်မီဟန်တဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ဘူဆယ်နဇက်ဂိတ်တွေကိုပိတ်လိုက်တာကြောင့်မှာယူထားတဲ့ကုန်တွေတရုတ်ဘက်မှပိတ်မိနေပြီးကုန်တွေတွေအခက်တွေ့နေတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကတရုတ်မြန်မာနယ်စပ်ဂိတ်တစ်ခုဖြစ်တဲ့စင်ဖြူဂိတ်ကနေလူကိုယ်သာဝင်ထွက်ခွင့်ပြုပြီးကုန်ပစ္စည်းတည်ယူခွင့်ကိုပိတ်ပင်လိုက်တာကြောင့်တရုတ်ပချမ်းမှာမြန်မာကုန်တွေမှာယူထားတဲ့ကုန်ပစ္စည်းအပြည့်နဲ့ဆုံးရှုံးမှုတွေလည်းရှိနေတယ်လို့ကုန်တွေကပြောဆိုကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ17ရက်ကစလို့စင်ဖြူဂိတ်ကနေခရီးတည်တင်က3ဘိန်းဆိုင်ကလက်တွန်းလဲစတဲ့ယင်အားလုံးကိုဖျက်ဆီးသွားလာခွင့်မပြုတော့ဘူးလို့တရုတ်နိုင်ငံရွှေလီအစိုးရကကြေညာပြီးနောက်မှာပဲစစ်ကောင်စီဘက်ကလည်းဘူဆယ်မြို့နယ်ကမန်ဝိုင်းဂိတ်ကိုပိတ်သိမ်းလိုက်တယ်လို့ဘူဆယ်နယ်စပ်ကုန်တွေကပြောပါရယ်လက်တလုံးမှာရွှေလီကျေကောင်ကနေဘူဆယ်မြို့ကိုခရီးတည်တင်ကားအိမ်စီးကားဆိုင်ကယ်၃ဘိန်းလက်တွန်းလဲတွေနဲ့တပိုင်းတိုင်းကုန်ပစ္စည်းတည်ယူပို့ဆောင်နေသူယာနဲ့ချီပြီးကျေကောင်ဘက်ချမ်းမှာကုန်အပြည့်နဲ့အခက်ကြုံနေရတယ်လို့ဘူဆယ်ကျေကောင်ကုန်ရောင်းဝယ်လုပ်ကိုင်နေသူဦးမောင်ဆွေကပြောပါရယ်တရုတ်နိုင်ငံက2023ခုနှစ်အတွင်းကကုန်သွယ်မှုအများဆုံးပြုလုပ်နေတဲ့မူဆယ်105မိုင်အပါအဝင်ကျင်ဆန်းကျော့ချင်းရွှေဟော်ကျူကုတ်ပန်ဆိုင်ကံပိုက်တီစတဲ့ဂိတ်တွေကိုပိတ်သိမ်းခဲ့ပြီးပြီးခဲ့တဲ့အော်တိုဘား22ရက်ကလည်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာတာလော့ဂိတ်ကိုထပ်မံပိတ်သိမ်းလိုက်တဲ့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအားလုံးနီးပါးရပ်တန့်သွားပြီဖြစ်ပါတယ
်ပြည်မကိုစံတင်ဖို့မူကစံချိန်တင်မြင့်တလာတယ်လို့ဆက်စမားတင်ချောင်းကထုတ်ပြန်လိုက်ပါတယ်ပြည်ထောင်အောင်တိုဘာတလအတွင်းမှာပြင်ပကိုစံတန်းချိန်4,200ကျော်တင်ပို့နိုင်ခဲ့တဲ့အတွက်အခုဘဏ္ဍာနှစ်9လအတွင်းမှာတော့ပြင်ပစံတင်ပို့မှုအများဆုံးလှဖြစ်စံချိန်တင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံစံစပါအသင်းချုပ်ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံကစံနယ်စပွဲကိုတရုတ်ဖိလစ်ပိုင်အင်ဒိုနီးရှားနဲ့ဘလန်ဂျီယာနိုင်ငံတို့အပါအဝင်ပြင်ပနိုင်ငံပေါင်း15နိုင်ငံလောက်ကိုတင်ပို့နေတာဖြစ်ပါတယ်2024ခုနှစ်ဧပြီလ3ရက်နေ့ကနေအောက်တိုဘာလ30ရက်နေ့အတွင်းမှာတော့ပြင်ပကိုစံတန်ချိန်စုစုပေါင်းတိတိမ3,000ကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာ190ခန့်ရရှိခဲ့တယ်လို့လည်းစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနရဲ့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ်ပြည်တွင်းမှာတိုက်ပွဲနဲ့ရည်ကြီးရည်ရှမ်းမှုတွေကြောင့်အထွတ်ထွန်ပြောင်းနေချိန်မှာပြင်ပကိုစံတန်ချိန်အများပြားတင်ပို့မှုကပြင်သွင်းစား3ရက်မလုံလောက်မှုနဲ့ဈေးနှုန်းမြင့်တက်မှုတွေကိုဖြစ်ပေါ်စေနိုင်တယ်လို့လည်းပတိုင်မြို့နယ်ဒေတာခန်ဆန်ကုန်းတဲ့တူကတုံတက်ပါတယ်လက်တော်ဈေးကွက်ထဲမှာတော့ဆန်ငါမတ်တန်ဆန်ချန်ကတအိဘူ9,600ကနေ10,300ကျပ်လောက်ပေါက်စီရှိနေပြီးဈေးအငွေတူမင်းအရာစားတဲ့အရင်တွေးအတိတ်ရှိတဲ့ဆန်ချောကတအိဘူ15,000ကျပ်နဲ့ပေါ်ဆန်အုပ်စုဝင်ဆန်မျိုးစားတွေကတော့တအိဘူအမျိုးစားပုံမူတည်ပြီးတသိန်း15,000ကနေတသိန်း45,000ကျပ်လောက်ပေါင်စီရှိနေရကိုတွေ့ရပါတယ
်ရာသီဥတုဖောက်ပြန်မှုကြောင့်မပဲဆိုင်ခင်းအေကထောင်ချီပျက်စီးသွားပြီးတောင်သူတွေပြန်ဆိုင်ဖို့အရေးမရှိဖြစ်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ5ရက်ကနေ9ရက်အထိရွာသွန်းခဲ့တဲ့ဖြံမိုးကြောင့်အေရဝတီတိုင်းနဲ့ဗကိုးတိုင်းအတွင်းကစောင်းတိနဲ့မပဲဆိုင်ခင်းအေကထောင်ချီပြီးရင်းနှမြုပ်ပျက်စီးခဲ့တဲ့အတွက်အသစ်ပြန်ဆိုင်ပြို့ဖို့အရင်းဒီအခက်ခဲတွေရှိနေတယ်လို့ဒေတာကံပက်ဆိုင်တောင်သူတွေကပြောပါရယ်မပက်ဆိုင်ခင်းတွေကအော်တိုဘားလောက်နောက်ဆုံးဘက်ကစတင်ဆိုင်ပြိုးခဲ့တာဖြစ်ပြီးအပင်ပောက်ရွယ်ရှိနေချိန်မှာမိုးရွာသွန်းမှုများလို့ရင်းနှမြုပ်ပျက်စီးကုန်တာပါဘကိုးတိုင်းနဲ့အေရဝတီတိုင်းကတောင်သူအများစုဟာမိုးစဘာနဲ့စောင်းတိနှံဖြစ်တဲ့မပဲကိုအဓိကဆိုင်ပြိုးကြတာဖြစ်ပြီးအခုလိုမပဲဆိုင်ရာသီအစမှာဖြတ်မိုးနဲ့ကြုံလိုက်ရတဲ့အတွက်ဆိုင်ပြိုးစရိတ်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ဖျက်ရက်ကနေတေးကလည်းတွက်လို့ရှိရင်ကွာတစ်ထက်ကို4,000လောက်ကြာတယ်နှစ်ထက်ထုံလာဆိုတော့7,000ကြာတယ်မျိုးကတေးကကိုတတင်းမပဲတတင်းကိုတသိန်းဝဲဆိုတော့ဈေးကလည်းထက်ရလို့သမားစေးနေတယ်ဆိုတော့တေးကကို3ဘိန်းနီးပါးလောက်ကုန်ကြာတယ်ဒီမှာလို့ဆို9ရက်လောက်ပြည့်စည်သွားတယ်3,000ကျော်လောက်လာတာဖြစ်သွားတာပေါ့ နောက်ထပ်ပြန်ဆိုင်ဖို့ကလည်းဘယ်လိုလုပ်လို့မှာလဲပထမရင်းအောင်နိုင်နိုင်ဆိုင်ခဲ့ရတယ်နောက်ပြီးတော့နောက်တစ်ခုပြန်ဆိုင်ပြီဆိုတော့ပုံမှန်ဆက်နှမ်းမှမှန်ပြီးတော့ဆိုင်လို့မရတော့ဘူးအရန်နောက်ကျသွားရင်မြေပြင်ရမှလည်းဗန်းနဲ့ဆိုတစ်ပတ်ကျော်လောက်ချိန်ယူရတယ်အဲ့ချိန်ကတအားနောက်ကျရတဲ့ပါသွားပြီမြေနှခဏဖြစ်တဲ့သဘောပေါ့ပြန်မဆိုင်နိုင်တော့ဘူးလေဒေကျန်နံချက်တွေဖြစ်တာပေါ့
ပြီးခဲ့တဲ့နှစ်ကမပဲမျိုးစစ်တရင်ကို15,000လောက်သာပေါက်သေးရှိခဲ့ပြီးအခုနှစ်မှာတော့တရင်ကို34,500ကျပ်လောက်ထိပေးဝယ်ရတယ်လို့အခုနှစ်မပဲစိုက်ပျိုးရမှာအရင်နှစ်ကထက်တရေကကို73,000ကနေ33,000လောက်ထိပုံမကုန်ကြမှုရှိနေတာဖြစ်ပါတယ်ရေလွှမ်းမှုခံခဲ့ရတဲ့မပဲစိုက်ခင်းတွေကိုပြန်လည်ပြုပြင်ပြီးထွန်ရစိုက်ပျိုးရမှာဖြစ်လို့စိုက်ပျိုးစည်းက2ဆလောက်ကုန်ကြမှာလို့လည်းတောင်သူတွေကပြောပါတယ်
ဟုတ်ဈေးကွက်အလားအလာကောင်းပါတယ်ဒါပေမဲ့အပြပတင်ဖို့နိုင်ဖို့ဆိုတာကတော့ပြောရခက်တဲ့အနေထားပေါ့နော်အဲကျွန်တော်ဒီလောက်ကဒီနှစ်ကပဲဆိုက်အေကလည်းလျော့တယ်ခါတိုင်းတောင်သူ100ဆိုက်ရင်အခုနှစ်က60လောက်ပဲဆိုက်ကြရတယ်ပေါ့နော်အဲဆိုက်အေကလျော့တယ်ဆိုတာတချို့တဘောဘေးဒဏ်ကြောင့်ပျက်စီးဆုံးရှုံးထားတာရှိရယ်ပဲဆိုက်ဖို့အရင်မတတ်နိုင်တော့တာပေါ့တချို့ဆိုရင်အပြင်ကနေအတူကြီးကြီးနဲ့ချင်းကားဆိုက်တယ်ပြောတယ်တချို့ဆိုက်ပြိုးတဲ့နေရာတွေမှာလည်းမအေးချမ်းတာတွေရှိရယ်လေအဲနောက်ပြီးတည်ယူပို့ဆောင်ရေးခက်ခဲတဲ့နေရာတွေလည်းရှိတော့အကုန်တွေဖို့ကတော့ပြောရခက်ပါသေးတယ
်အခုနှစ်မှာအိန္ဒိယနိုင်ငံကမြမမပဲတန်းချိန်9သိန်းလောက်ဝယ်ယူသွားမယ်လို့သဘောတူလက်မှတ်ရေးထိုးထားပေမဲ့စက်တင်ဘာလအတွင်းကတိုက်ခတ်ခဲ့တဲ့ရာဂီမှုန်တိုင်းနဲ့နောက်ဆက်တွဲရေလွှမ်းမိုးမှုတွေကြောင့်အထွတ်နှုန်းကတိတိတသားရော့ကျသွားနိုင်တဲ့အတွက်ယာနှုန်းပြည့်တင်ပို့နိုင်ဖို့မလွယ်ကူနိုင်ဘူးလို့ပဲကုံတွေတွေကသုံးသပ်ထားပါတယ်
ဗီယိုအစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ဗီယိုမြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
်။အခုဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်အလှည့်ကြပါပြီ။2024ခုနှစ်ဟာဥရုယာသီပြောင်းလဲမှုအကျိုးဆက်တွေပိုပြင်းထန်လာသလိုစံချိန်တင်အပူဆုံးနှစ်လည်းဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။တနင်္ဂနွေလုံးထူးခြားပြင်ထန်လာတဲ့ဥရုယသည့်အခြေအနေတွေကိုမနန်းလောင်ကစူးစီးတင်ပြထားပါရစေ
။အပူချိန်မြင့်တက်မှုရဲ့အကျိုးဆက်ဖြစ်တဲ့မိုးခေါင်ရေရှာရာတော်မေးလောင်နာနဲ့ရေကြီးရေရှာနာတွေကိုကမ္ဘာနိုင်ငံဆောင်မှာပို့ပြီးတော့တွေ့လာနေရပါတယ်။မိုးခေါင်ရေရှားမှုဆိုးလို့တဲ့အတွက်အရေးပေါ်အခြေအနေထုတ်ပြန်ထားတဲ့စပိန်နိုင်ငံအရှေ့ပိုင်းမှာတော့မိုးသည်းထံပြီးရုတ်တရက်ရေကြီးခဲ့တဲ့အတွက်သေဆုံးသူက220ဝန်းကျင်ထိရှိခဲ့ပါတယ်။အပူချိန်ပြင်းထန်လို့တဲ့အတွက်ပုံမှန်မဟုတ်တဲ့လေဆီးကြောင်းတွေအပြောင်းလဲဖြစ်လာပြီးလေဖိအားနဲ့ရဝန်းတွေပေါ်ပေါက်လာရကရုတ်တရက်မိုးသည်းထံရေကြီးရေရှားနာတွေဖြစ်လာစေတယ်လို့ဥတုရာသီနဲ့မိုးလေဝသပညာရှင်တွေကပြောပါတယ်။ကတ်တလိုနီးယားပိုလီတက်နစ်တက္ကသိုလ်ကယူပဗေဒပါမောက္ခဒေးဗစ်ပီနိုကအခုလိုရှင်းပြပါတယ်။
So we have really warm air mass near the surface produced by these
မြေရေပင်လယ်ဒေသကြီးကတက်လာတဲ့အပူချိန်ကြောင့်မြေကြီးပေါ်ကလေထုတွေပူနွေးနေတာပါတခါကောင်းကင်ထဲမှာကြာတော့လေထုကအေးမြနေတာဖြစ်ပါတယ်အဲ့ဒီလိုပူနွေးတဲ့လေထုကအထက်ကိုတက်သွားပြီးတော့အေးမြနေတဲ့လေထုတွေပေါင်းဆက်သွားတဲ့အခါအခြေအနေတွေမတိမငြိမ်ဖြစ်လာပါတယ်ကမ္ဘာမြေမျက်နှာပြင်ကပေါ်ပါတဲ့လေပူတွေအထက်ကိုတက်သွားတဲ့အခါငွေ့ရေဖွဲ့ပြီးတော့မိုးအကြီးကျယ်ရွာချလိုက်တာမျိုးဖြစ်ပါတယ်
စပိန်နိုင်ငံရဲ့မြေထဲပင်လယ်ဒေသဖက်ကကန်ယူရန်တလျှောက်မှာဆောင်းပေါက်မိုးသည်းထန်လေးရှိပေမဲ့ခုလောက်ထိအခြေအနေမဆိုးခဲ့ပါဘူးခုလိုငွေရဖွဲ့ပြီးတော့မိုးရွာသွန်းတာမျိုးကပုံမှန်ဖြစ်ရောဖြစ်စဉ်တွေဆိုပေမဲ့လို့တနေ့နဲ့တနေ့အခြေအနေချင်းမတူဘဲမိုးရွာသွန်းမှုပုံစံလဲကွဲပြားသွားလေရှိတယ်လို့လည်းပေါမောက်ခပီနိုကရှင်းပြပါတယ်မြန်မာဖိလစ်ပိုင်နဲ့နီပေါနိုင်ငံတို့မှာတော့အင်အားပြင်းမှုန်တိုင်းကြောင့်ရောမုတ်တုံမိုးသည်းထန်တာကြောင့်မှာရေကြီးမြေပြိုပြီးတော့တိတ်ဆုံးသူလဲရာနဲ့ချီရှိခဲ့ပါတယ်တဲကနရနိုင်ငံတစ်ခုဖြစ်တဲ့အာရဗ်စော်ဘွားများပြည်တော်စု UAE ရဲ့မြို့တော်ဒူဘိုင်မှာလည်းဧပြီလတည်း24နှစ်အတွင်းမိုးရေချိန်က6လက်မနီးပါးမကြုံစဘူးရွာသွန်းခဲ့ပြီးတော့ရေကြီးရေရှမ်းခဲ့တာပါနိုင်ငံပိုင် WAM သတင်းဌာနကတော့1949ခုနှစ်ကစတင်ခဲ့တဲ့မိုးရေချိန်စင်းကပ်ယူခဲ့တဲ့နောက်ပိုင်းမိုးအများဆုံးရွာသွန်းမှုဖြစ်တယ်လို့ပြောပါတယ်အာဖရိကတိုက်အရှေ့ပိုင်းနဲ့ကင်ညာနိုင်ငံထဲမှာတော့ March နဲ့ April အတွင်းမိုးသည်းထန်ပြီးတော့ရေကြီးခဲ့တာမှာလူရချီတိတ်ဆုံးပြီးတော့3သိန်းလောက်ပေးလို့ရရွှေပြောင်းပေးခဲ့ရပြီးအာဖရိကတောင်ပိုင်းဖက်မှာကျတော့2023ခုနှစ်နောက်ပိုင်းကစလို့မိုးကောင်ရေရှမ်းမှုဒဏ်ခံရတဲ့ဒေသတွေကပိုးပြီးတော့ကျဲလာပါတယ်ဇင်ဘာဝေဇမ်ဘီယားနဲ့မာလဝီနိုင်ငံတို့ကစိုက်ပျိုးရေးနဲ့အသက်မွေးနေကြတဲ့လူပေါင်းသန်းနဲ့ချီလို့လည်းမိုးကောင်ရေရှမ်းမှုကြောင့်စာဝတ်နေရေးကျတဲလာပါတယ်နှစ်နှစ်ဒါမှမဟုတ်ခုနှစ်နှစ်တစ်ကြိမ်ပစိဖိတ်သမုတ်တရားထဲကသူ့တဘာဝအတိုင်းပေါ်ပေါက်တဲ့အယ်နီညိုအပူလမ်းကြောင့်မိုးခေါင်ရေရှမ်းမှုတွေပိုပြင်းထန်လာတာလို့ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကပြောပါတယ် လက်တင်အမေရိကတက်ကနေအရှေ့အလယ်ပိုင်းနဲ့အာရှတိုက်ဂျပန်နိုင်ငံအထိအပူချိန်ပြင်းထန်ခဲ့တဲ့အတွက်ဆက်ဆက်တိုက်ဆုံသူရာနဲ့ချီရှိပြီးတော့ထောင်နဲ့ချီဆေးရုံသက်ကုသခဲ့ရတယ်လို့သက်ဆိုင်ရာကြာမကြီးဌာနကထုတ်ပြန်ပါတယ်ပါကစ္စတန်မှာတော့ဂျွန်လရဲ့နေ့အပူချိန်က48ဒီဂရီဆယ်လ်ဆီယပ်အထိရောက်လာတဲ့အတွက်လူတွေရုတ်တရက်မူလဲပြီးတော့အသက်ဆုံးခဲ့ရသူတွေလည်းအများပြားရှိကြောင်းဒေတာရင်သတင်းတွေကပြောပါတယ်။ဆော်ရီအာရေဗျမှာကျတော့မွတ်စလင်တို့ရဲ့ဟတ်ဖျားဖို့ပွဲတော်မှာအပူချိန်ပြင်းထန်လွန်းတဲ့အတွက်သေဆုံးသူက1300ကျော်ရှိတယ်လို့အာနာဘိုင်းတွေကပြောပါတယ်။ကမ္ဘာအပူချိန်မြင့်တက်ပြီးတော့ရှာသူဥသူပြောင်းလဲလာတဲ့ဒဏ်ကိုဆင်းရဲနွမ်းပါတဲ့လူတွေကပိုးပြီးတော့ရင်ဆိုင်နေရတယ်လို့ Texas A&M တက္ကသိုလ်ကပါမောက်ခအန်ဒရူးဒရက်စလာကသုံးသပ်ပါတယ
် About this summer it's about every summer for the rest
ဒီနေ့နွေရာသီမှာပဲအခုလိုကြုံရတာမဟုတ်ပါဘူးကျွန်တော်တို့ဘဝတစ်ချောင်းလုံးနွေရာသီတိုင်းအခုလိုပဲပူပြင်းလာတော့မှာဖြစ်ပါတယ
်မနေ့ဇူလိုင်လကအပူချိန်တဲ့ဒီနေ့မှာပူပူလာတဲ့အတွက်ကမ္ဘာအပူချိန်ဟာတစ်နှစ်ထက်တစ်နှစ်ဆန်းချိန်ချိုးပြီးတော့မြင့်တက်လာတယ်လို့လဲ Copernicus အဖွဲ့ကပြောပါတယ်တောင်အမေရိကတက်ကအမေဇုန်မြစ်ကြီးမှာလဲ2023ခုနှစ်ကစပြီးတော့ရေတွေနှဲလာတဲ့အတွက်မြစ်ကိုမီးပြီးတော့အတန်မွေးနေကြတဲ့ဌာနေတိုင်းရင်းသားတွေစားဝတ်နေရေးပို့ပြီးတော့ကြက်တဲလာပါတယ်။လာတီစီယာဒေတာခန်အာနန်ဒိုရူဖီနိုကတော့ဥဒုရာသီပြောင်းလဲမှုကြောင့်မြစ်ရေတွေဆန်းကျင်လာတာလို့ပြောပါတယ်။
Definitivamente creo que es conocido este
ရာသီဥဒုပြောင်းလဲမှုကြောင့်အခုလိုသဘာဝဘေးတွေပိုဆိုးလာတယ်ဆိုတာကျင်းသိပါတယ်။ဒီဖြစ်စဉ်ကိုတစ်ကမ္ဘာလုံးသိတယ်လို့ထင်ပါတယ်။ရာသီဥတုပြောင်းလဲမှုရဲ့အကျိုးဆက်ကိုအမေဇုန်ဒေသမှာပဲကြုံနေရတာမဟုတ်ပါဘူးသူ့ရဲ့တက်ရောက်မှုကကမ္ဘာပေါ်ကလူတူးတယောက်ချင်းစီအပေါ်တက်ရောက်နေတာဖြစ်တဲ့အတွက်ဒါတကမ္ဘာလုံးနဲ့သက်ဆိုင်တဲ့ကိစ္စဖြစ်ပါတယ
်အခုလိုပုံပြင်ခြောက်သွေ့မှုတာရှည်လာတဲ့အတွက်အမေရိကန်နဲ့ကနေဒါနိုင်ငံဒေသတချို့မှာတော်မီကြီးတွေအကြီးကျယ်လောင်ကျွမ်းလာတာပါအမေရိကန်မှာတော့ဖလော်ရီဒါအပါအဝင်ပြည်နယ်တချို့မှာတလအတွင်းဟာရီကိန်းမုန်တိုင်းနှစ်ခုဆင်းကဲဝင်တိုက်ခဲ့တဲ့အတွက်လူပေါင်း130ကျော်သေဆုံးခဲ့ရတာပါခုလိုကမ္ဘာပုံနှဲမှုမြင့်တက်လာတဲ့အတွက်နိုင်ငံပေါင်း53နိုင်ငံကတနာကြောက်တန်းတွေတည်ဆုံလာတာ၄ချိန်မြောက်ရှိပြီလို့လဲ NOAA သမုတ်တရားနဲ့လူမှုဆိုင်ရာဌာနသိပ္ပံပညာရှင်တွေကပြောပါတယ်။ရုပ်ကျွန်းလောင်စာသုံးဆွဲမှုကြောင့်ကမ္ဘာလူတွေဖလွန်အိမ်တက်ငွေတွေပိုရောက်လာတဲ့အတွက်လဲအပူချိန်မြင့်တက်လာတာလို့ကြွမ်းကျင်သူတွေကထောက်ပြပါတယ်။2024ခုနှစ်အတွင်းပိုးပြီးပူပြင်းလာရတာကတော့ဂျွန်လမှာအပြော့သွားတဲ့အယ်လီညိုအပူလမ်းကြောင့်တစ်စိတ်တစ်ပိုင်းပါဝင်တယ်လို့လဲဆိုပါတယ်။ဒီနေ့ဟာဆမ်မိုခီဥကာလာကအပူချိန်နဲ့တိတိမငါဒီဂရီကိုကျော်လွန်ရောက်ရှိလာတဲ့ပထမဆုံးနှစ်ဖြစ်တယ်လို့လဲကော်ပါနီကပ်အဖွဲ့ကပြောပါတယ်။ကျမနင်္ဂလာပ
ါ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ။
အခုတော့သတင်းတွေကတုတ္တအစီအစဉ်နဲ့ဆက်ပါမယ်ဗျာ။ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေထဲမှာအစိုးဆုံးဖွဲ့စည်းခဲ့တဲ့အဖွဲ့တွေမှာတစ်ခုအပါဝင်ဖြစ်သလိုမြမအရေးမှာလည်းထဲထဲဝင်ရှိတဲ့ပြည်ပဆိုင်ရာအလုပ်သမားရေးရာအဖွဲ့အကြောင်းအခုတစ်ပတ်မညညိုလင်းကတင်ပြထားပါဗျာ။
လူလူခေါ်ဖို့ပြောဆိုကြတဲ့ International Labour Organization အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကြီးဟာမြမအရေးနဲ့ပတ်သက်လာရင်အမြဲတမ်းရှေ့တန်းကပါဝင်နေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်။ဒီအဖွဲ့ကြီးအကြောင်းကိုလေ့လာကြည့်မယ်ဆိုရင်တော့ ILO ဟာကမ္ဘာအနှံ့ကအလုပ်သမားတူအလုံးရဲ့အရေးကိုအဓိကထားပြီးအစိုးရတွေအလုပ်ရှင်တွေနဲ့ပူးပေါင်းညီနိုင်လှုံ့ဆော်နိုင်ကြဖို့အတွက်1919ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။ဒါကြောင့်နိုင်ငံတကာရဲ့အရေးဆောင်ရွက်နေတာမှာအရေးအပါဆုံးအဖွဲ့ကြီးဖြစ်တဲ့ကမ္ဘာကုလသမဂ္ဂထဲ26နှစ်စောပြီးဖွဲ့စည်းထားတဲ့နိုင်ငံတကာဆိုင်ရာအဖွဲ့ကြီးဖြစ်ပါတယ်။ကုလသမဂ္ဂဖွဲ့စည်းပြီးတဲ့နောက်ပိုင်းမှာတော့ ILO ဟာကမ္ဘာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အလုပ်သမားရေးရာဆိုင်ရာအကြီးဆုံးအေဂျင်စီအဖွဲ့စည်းကြီးတစ်ခုဖြစ်လာတာပါ။ILO ဟာအလုပ်သမားအရေးအဓိကထားဆောင်ရွက်တဲ့အလုပ်သမားအဖွဲ့ကြီးဖြစ်ပေမဲ့ဒီအဖွဲ့ကြီးရဲ့ထူးခြားချက်ကအဖွဲ့ဝင်နိုင်ငံတွေအနေနဲ့အလုပ်သမားကိုယ်စားလှယ်တွေသာမကအလုပ်ရှင်နဲ့အစိုးရတွေပါအဖွဲ့ကြီးထဲမှာကိုယ်စားလှယ်တွေအဖြစ်ပူးပေါင်းပါဝင်ဖွဲ့စည်းထားတာလည်းဖြစ်ပါတယ်။ဒီလိုအစိုးရအလုပ်ရှင်အလုပ်သမားစတဲ့3ဖလှယ်စလုံးပါဝင်ပြီးအလုပ်သမားတွေရဲ့စံသတ်မှတ်ချက်တွေအခွင့်အရေးတွေအမျိုးသားအမျိုးသမီးအလုပ်သမားတွေအားလုံးအတွက်ကောင်းမွန်တဲ့လုပ်ငန်းခွင်တွေနဲ့စီမင်းစည်းကမ်းတွေကိုအားလုံးသဘောတူချမှတ်ပေးနိုင်မှုအတွက်ကိုအဓိကထားလှုံ့ဆော်နေတဲ့အဖွဲ့ကြီးလည်းဖြစ်ပါတယ်။ အဲလိုဟာ1969ခုနှစ်ကတော့ငြိမ်းချမ်းရေးနိုဘယ်ဆုရရှိခဲ့တာပါ။အဲလိုမှာအဖွဲ့ဝင်နိုင်ငံစုစုပေါင်း189နိုင်ငံရှိပြီးအဲ့ဒီအဖွဲ့ဝင်နိုင်ငံတွေကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလည်းဖြစ်ကြပါတယ်။အဲလိုမှာ governing body လို့ခေါ်တဲ့အရေးအပါဆုံးအုပ်ချုပ်မှုအဖွဲ့ရှိပါတယ်။အဲ့ဒီအဖွဲ့ကိုအစိုးရကိုယ်စားလှယ်28ဦး၊အလုပ်ရှင်ကိုယ်စားလှယ်14ဦး၊အလုပ်သမားကိုယ်စားလှယ်14ဦး၊စုစုပေါင်းအဖွဲ့ဝင်56ဦးနဲ့ဖွဲ့စည်းထားတာပါ။အဲ့ဒီတဲကအစိုးရအဖွဲ့ဝင်10ဦးနေရာမှာစက်မှုနိုင်ငံကြီးတွေဖြစ်ကြတဲ့ဘရာဇီး၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အီတလီ၊ဂျပန်ရုရှား၊ UK နဲ့ American ပြည်ထောင်စုတို့ကအမြဲတမ်းကိုယ်စားလှယ်တွေအဖြစ်ရှိတာပါ။ကျန်တဲ့နေရာတွေအတွက်ကိုတော့ကျန်တဲ့အဖွဲ့ဝင်နိုင်ငံတွေထဲက3နှစ်တစ်ချိန်မဲပေးပြီးရွေးချယ်ကြပါတယ်။အလုပ်ရှင်နဲ့အလုပ်သမားကိုယ်စားလှယ်တွေကိုတော့တဦးချင်းစီရဲ့အရေးအချင်းပေါ်အကဲဖြတ်ပြီးကိုယ်စားလှယ်အဖြစ်ရွေးချယ်ကြတာပါ။အဲ့ဒီ ILO ရဲ့အုပ်ချုပ်မှုအဖွဲ့ကိုညွှန်ကြားရေးမှူးချုပ်ကဦးဆောင်ရပါတယ်။အုပ်ချုပ်မှုအဖွဲ့ဟာနှစ်စဉ်မလဇွန်လနဲ့နိုဝင်ဘာလတွေမှာတွေ့ဆုံပြီး ILO ရဲ့မူဝါဒကိစ္စတွေ ILC လို့ခေါ်တဲ့ International Labour Conference ကြီးအတွေ့အစီအစဉ်တွေရေးဆွဲကြတာဘတ်ဂျက်ရေးဆွဲစီစဉ်ရတာညွှန်ကြားရေးမှူးချုပ်ရွေးချယ်ရတာတွေကိုလှုပ်ဆောင်ကြပါတယ် ILC အစည်းအဝေးကြီးကိုတော့တစ်နှစ်တစ်ကြိမ် ILO ရုံးချုပ်ရှိတဲ့ Switzerland နိုင်ငံ Geneva မြို့မှာကျင်းပပါတယ်ILO အဖွဲ့ဝင်နိုင်ငံတွေရဲ့အစိုးရနဲ့အလုပ်ရှင်တွေအပြင်ဘယ်လိုအဖွဲ့အစည်းတွေကမဆိုအလုပ်သမားတွေအတွေ့တရားဝင်သတ်မှတ်ထားတဲ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့မယ်အရမအလုပ်စီခိုင်းတာတွေခလေးအလုပ်သမားစီခိုင်းမှုတွေလုပ်ငန်းခွင်ဆိုင်ရာမတရားလှုပ်ဆောင်မှုတွေရှိခဲ့မယ်ဆိုရင် ILO ကိုချိုးဖောက်သူတွေကတိုင်ကြားနိုင်ပြီး ILO ကတိုက်ရိုက်အရေးယူအပြစ်ပေးဒဏ်ခတ်မှုတွေမလှုပ်ဆောင်နိုင်ပေမဲ့ကုလသမဂ္ဂကတဆင့်ကျူးလွန်မှုတွေပြုလုပ်တဲ့သက်ဆိုင်ရာအစိုးရအလုပ်ရှင်နဲ့အဖွဲ့အစည်းတွေအပေါ်အရေးယူမှုတွေအစဉ်စဉ်ပြုလုပ်နိုင်ပါတယ်ဒါကြောင့်လည်းမြန်မာနိုင်ငံကအာရမအလုပ်စီခိုင်းမှုနဲ့ပတ်သက်ပြီး ILO ကတဆင့်တိုင်ကြားမှုတွေပြုခဲ့တာကြောင့်မြန်မာနိုင်ငံကိုစီးပွားရေးဆိုင်ရာပိတ်ဆို့အရေးယူတံခတ်မှုတွေ2000ခုနှစ်ကျော်ပိုင်းတွေကပြုလုပ်ခဲ့တာလည်းရှိပါတယ်။အခုလည်း2021ခုနှစ်ဖေဖော်ဝါရီလကအာဏာသိမ်းခဲ့တဲ့စစ်ကောင်စီကို ILO ပုံမှန်33အရာအရေးယူဆောင်ရွက်နိုင်ရေးအတွက် ILO အုပ်ချုပ်မှုအဖွဲ့ကဆုံးဖြတ်ချက်မူကြမ်းကိုဒီနိုဝင်ဘာလ6ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ ILO ရဲ့ရုံးချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့အပြင်ကမ္ဘာအနှံ့ကနိုင်ငံပေါင်း108နိုင်ငံမှာလည်းဝန်ထမ်းပေါင်း3400နီးပါးနဲ့အစီအစဉ်လုပ်ငန်းပေါင်း1900နီးပါးကိုဆောင်ရွက်နေကြတာလည်းဖြစ်ပါတယ်ရှင
်။တရင်းနေရတုတအစီအစဉ်ပါဗျာ။အခုတော့ကျွန်တော်တို့ရဲ့တနင်္ဂနွေနေ့အစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးအချင်းချင်းတင်ပြပါမယ်ဗျာ။ဟစ်ပိုလာလနဲ့ကိုင်ဖွဲ့နဲ့ဆစ်ဖြစ်နေတဲ့အစ္စရေးတပ်တွေဟာစနေနေ့မှာလေဘနွန်အတွင်းပိုင်းနဲ့ထိဝင်ရောက်တိုက်ခိုက်ခဲ့ပြီးနေဇက်ကနေ3မိုင်ကျော်အကွာကလေဘနွန်တောင်ပိုင်းချမားရွာရဲ့ဗျူဟာကျတဲ့တောင်ကုန်းကိုသိမ်းပိုက်ခဲ့ပါတယ်။နောက်ပိုင်းမှာတော့ပြန်ဆုတ်သွားတယ်လို့လေဘနွန်အစိုးရ NNA သတင်းကဆိုပါတယ်။အစ္စရေးစစ်တပ်ကတော့လေဘနွန်ဘက်ကပြောဆိုချက်တွေကိုတုံ့ပြန်တာမရှိပေမဲ့သူ့တပ်တွေဟာလေဘနွန်တောင်ပိုင်းကစစ်ရေးပစ်မှတ်တွေကိုဆက်လက်တိုက်ခိုက်နေတယ်လို့ထုတ်ပြန်ထားပါတယ်။တခါယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကရုရှားနဲ့ဖြစ်နေတဲ့စစ်ပွဲကိုလာမယ့်နှစ်မှာတန်တမာရေးနှီးလန်းနေတဲ့အဆုံးသတ်နိုင်ဖို့သူလာကြောင်းစနေနေ့မှာပြောလိုက်ပါတယ်။အမေရိကန်မှာဒေါ်နယ်ထရန့်သမ္မတတာဝန်ပြန်ထမ်းဆောင်လာတော့မှာဖြစ်တဲ့အတွက်ယူကရိန်းနဲ့ရုရှားနှစ်နိုင်ငံစလုံးကပြင်ဆင်နေချိန်မှာပဲအခုလိုဆက်ရစကားကိုပြောတာပါခင်ဗျာ။ယူကရိန်းကိုအမေရိကန်ကစစ်ရေးအကူအညီပေးနေတာအတွက်ရွေးကောက်ခံသမ္မတထရန့်ကဝေဖန်ခဲ့တာကြောင့်ရှေ့နှစ်ထဲမှာထရန့်သမ္မတဖြစ်လာချိန်ယူကရိန်းစစ်ပွဲအလားအလာအတွက်မေကွန်းထုတ်ဆရာတွေလည်းဖြစ်နေပါတယ်။လက်ရှိသမ္မတဂျိုးဘိုင်ဒန်ကတော့ APEC အစည်းအဝေးမှာထောင်ကိုရီးယားနဲ့ဂျပန်ခေါင်းဆောင်တွေနဲ့တီးခြားတွေ့ဆုံပြီးမြောက်ကိုရီးယားကရုရှားရဲ့ယူကရိန်းချူချော်စစ်ကိုကူညီဖို့ထောင်နဲ့ချီတဲ့တပ်သားတွေဆင်လွတ်ထားတာနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုပုံမိုကျယ်ပြန့်လာနေတာတွေအတွက်အတူတကွစူးပေါင်းတုံ့ပြန်ကြဖို့ဆွေးနွေးခဲ့ပါတယ်ညာထိတ်တန့်သတင်းကျင်းနေရတော့ဒီတွေ့တဲ့တလောက်ပါညာအခုမနေ့ကအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ Jay Smith ဖြစ်ပါတယ်ခင်ဗျာဒီကနေ့နဲ့ season တွေကိုရုပ်မြင်သံကြားအပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ခဲ့ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာအခု season တွေကို VOA website မှာလည်းပြန်လည်ကြည့်ရှုနိုင်ပါတယ်ခင်ဗျာအခုတော့ season တွေကိုဒီမှာပဲအဆုံးသတ်ပြစေကျွန်တော်ညီညာရေးပါခင်ဗျာကျေးဇူးတင်ပါတယ်